Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင်။ Washington မြို့တော် VOA American အတန်းကနေ2019ခုနှစ် January 14ရက်တနင်္လာနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00ကနေ9:00အထိ line to meter 32.40.48တို့ကနေတိုက်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပ
ါမင်္ဂလာမနက်ခင်ပါရှင်ကျမတင်ကြီးထိုက်ပါဒီကနေ့မနက်ခင်ထိတ်တန့်ရောက်တဲ့နေ့ကိုတော့ကိုညံဝင်းအောင်နဲ့အတူချိန်ညားပေးမှာပါရုရှားပေါ်မှာဂျေဇူးကျွေးတင်နေတယ်ဆိုတဲ့သဘောမျိုးသတင်းရေးသားဖော်ပြမှုတွေကိုအမေရိကန်သမ္မတကပယ်ချလိုက်ပါတယ်သတင်းသုံးပတ်ကြာကြာအမေရိကန်ဆိုးရလုပ်ငန်းတွေတစိ့တစ်ပိုင်းရန်နာထားရတာကနေယာယီအဖြစ်ပြန်ပြီးတော့ဖွင့်လှစ်ပေးဖို့သမ္မတနဲ့နှိဆက်တဲ့ Republican အထက်လွှတ်တော်အမတ်ကတိုက်တွန်းလိုက်ပါတယ်။ဒီသတင်းတွေနဲ့အတူမြန်မာဆိုင်ရာသတင်းတွေကိုလည်းကြားကြရပါမယ်ရှင်
။ကောင်းပါပြီရှင်။မြစ်ဆုံဆေရေကာတာစီမံကိန်းထောင်ရရက်တန်ရေးကချင်လူမှုသဘောထားရှိကြောင်းကချင်နိုင်ငံရေးပါတီခေါင်းဆောင်တဦးက VOE ကိုပြောပါတယ
်။ကျွန်တော်သူ့ရဲ့နေမှာဒါရီကတော့သူ့အမည်နဲ့ပြောပြခြင်းဖြစ်ပါတယ်။ဒါကိုကျွန်တော်အမည်နဲ့သဘောတူတယ်လို့မရှိပါဘူး။မြစ်ဆုံရေကာတာနဲ့ပတ်သက်ပြီးမှ
ဒါကတော့တရုတ်တန်အမတ်ကချင်ခီးစဉ်အတွင်းတရုတ်တန်ရုံရဲ့ဒီထုတ်ပြန်ချက်အပေါ်မှာကချင်ခေါင်းဆောင်တဦးကနေပြီးတော့တုံ့ပြန်ပြောကြားသွားတာဖြစ်ပါတယ်။သတင်းအစီအစဉ်နောက်ပိုင်းမှာအပြည့်အစုံနားဆင်ရမှာပါ။ဒါအပြင်မြမရေးရဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်တဲ့အခါမှာတော့ကက်ဘေးအန်ဒီရဲ့ကာကွယ်ရေးမြေဒုအဖြစ်ဆိုတဲ့အကြောင်းတွဲဆုံမေးမြန်းထားတာကိုနားဆင်ရဖို့ရှိပါရှင်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်တန်ကြီးထိုင်းနဲ့ကိုညံဝင်းအောင်တို့ကပြောပြမှာပါ။
American သမ္မတဒေါ်နယ်ထရန့်ဟာရုရှားနဲ့ရုရှားသမ္မတဗလာဒီမီယာပူတင်အပေါ်ကျေးဇူးကျွေးတင်နေတယ်။ဒါမှမဟုတ်လည်းပြီးခဲ့တဲ့ဇူလိုင်လကဟယ်လ်စင်ကီမှာလုပ်တဲ့ထိပ်သီးဆွေးနွေးပွဲအပါအဝင်ရုရှားခေါင်းဆောင်နဲ့၅ချိန်တိုင်တွေ့ဆုံမှုတွေမှာတီးသန့်ဆွေးနွေးမှုတွေကိုဖုံးကွယ်ထားတဲ့ဆိုတဲ့သဘောမျိုးဖော်ပြကြတဲ့သတင်းတွေကိုသမ္မတထရန့်ကပယ်ချလိုက်ပါတယ်။သမ္မတအနေနဲ့လက်ရှိမှာရောအရင်တုန်းကရောရုရှားအတွက်ဆောင်ရွက်ပေးနေတာတွေရှိသလားလို့စနေနေ့ညပိုင်းက Fox News ရဲ့ဆွေးနွေးပွဲစီစဉ်သူကသမ္မတကိုဒေဒူးမေးမြန်းခဲ့တာမှာတော့သမ္မတထရန့်ကသူ့ကိုမေးခဲ့ဘူးတဲ့မေးခွန်းတွေထဲမှာဒီမေးခွန်းကအရင်ပြဆုံးအစော်ကားဆုံးကိစ္စပဲလို့ဖြေဆိုခဲ့ပါတယ်။ရုရှားတွေကိုမေးကြည့်မယ်ဆိုရင်တော့အရင်လူတွေအရင်သမ္မတအားလုံးထက်တောင်မှသူဟာရုရှားအပေါ်မှာပြင်းထန်သူဖြစ်ကောင်းဖြစ်နေနိုင်တယ်။တေချာတာကတော့လက်ရှိခေတ်အရင်သမ္မတ3ယောက်4ယောက်ထက်ပိုပြီးရုရှားအပေါ်မှာပြင်းပြင်းထန်ထန်ကင်တွယ်သူဖြစ်တာတေချာတယ်လို့အမေရိကန်ခေါင်းဆောင်ကဖြေကြားခဲ့ပါတယ်။ဘယ်ရှုထောင့်ကပဲကြည့်ကြည့်သူ့လောက်ဘသူမှကြံ့ကြံ့တန်းတန်းမရှိခဲ့ဘူးလို့လည်းသမ္မတထရန့်ကပြောဆိုခဲ့ပါတယ်။2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားတို့ဝင်ရောက်နှောက်ယှက်မှုကိုဥဆောင်စုံစမ်းနေတဲ့ FBI အခြေအကဲ James Comey ကို2019ခုနှစ်မေလမှာသမ္မတကယာရုကထုတ်ပယ်လိုက်ပြီးတဲ့နောက်သမ္မတရဲ့အပြုအမူတွေကိုသတိထားမိပြီးပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI တာဝန်ရှိသူတွေကသမ္မတအနေနဲ့ရုရှားအတွက်တိတိကျကျနဲ့ဆောင်ရွက်နေသလားဒါမှမဟုတ်လေရုရှားအစိုးရရဲ့ဩဇာလွှမ်းမိုးမှုအောက်ကိုသတိမမူပဲရောက်ရှိသွားသလားဆိုတာကိုစပြီးစုံစမ်းစစ်ဆေးနေတယ်ဆိုပြီး New York Times သတင်းစာကြီးကဖော်ပြလိုက်တာကိုသမ္မတထရန့်ကတုံ့ပြန်တာဖြစ်ပါတယ
်။ပိတ်ထားရတဲ့ပြည်ထောင်စုအစိုးရကိုအ ਨੇ ဆုံးယာယီအဖြစ်ပြန်ဖွင့်ပြီးဒီမိုကရက်တီနဲ့နေဆက်တတိုင်းကိစ္စဆက်ပြီးညှိနှိုင်းဖို့အမေရိကန်အထက်လွှတ်တော်ကသမ္မတဒေါ်နယ်ထရန့်နဲ့အနီးဆက်ဆုံးမဟာမိတ်တူကတိုက်တွန်းလိုက်ပါတယ်။တောင်ကယ်ရိုလိုင်းနားအထက်လွှတ်တော်အမတ်လင်းစီဂရဟမ်ကနောက်တစ်ကြိမ်အခွင့်အရေးပေးဆွေးနွေးချိန်မှာသမ္မတလူပိုင်ခွင့်အရနိုင်ငံတော်အရေးပေါ်အခြေအနေကြီးညာတာကိုထောက်ခံမယ်လို့ Fox News နဲ့ဆွေးနွေးကမှပြောပါတယ်။သတင်းသုံးပတ်လောက်လိုမျိုးကာလတူအတိုင်းအတာတစ်ခုအစိုးရကိုပြန်ပြီးလည်ပတ်ဖို့သူ့အနေနဲ့သမ္မတကိုတိုက်တွန်းတဲ့အကြောင်းသဘောတူညီချက်တစ်ခုခုရနိုင်မလားဆိုတာကိုစူးစမ်းကြည့်တဲ့အကြောင်းနဲ့သတင်းသုံးပတ်တွင်အပြီးမတတ်နိုင်ဘူးဆိုရင်တော့မဖြစ်နိုင်တာတေချာသွားပြီလို့အထက်လွှတ်တော်မှဂရဟမ်ကပြောခဲ့တာပါ။သမ္မတထရန့်ကတော့မက္ကဆီကိုနယ်ဇက်ဒေသဟာလူညုံရေးအရဆူဆူရွာကျိုးပေါက်နေတယ်လို့သူ့ Twitter မှာတင်းငွေနေတွေကပြောပါတယ်။ဒီလိုနယ်ဇက်မလုံးဂျုံမှုကြောင့်ဆုံးရှုံးနေရတာတွေဟာလက်တလောအစိုးရရန်နေရာတွေရန်နာထားရလို့နစ်နာနေရတာထက်အစာပေါင်းများစွာပိုတယ်လို့ထရန့်ကပြောပါတယ်။အစိုးရလုပ်ငန်းတွေပြန်ဖွင့်နိုင်ဖို့ဒီနေ့တင်းနာနေ့ထိသမ္မတနဲ့အောက်ထွတ်တော်ခေါင်းဆောင်တွေကြားတွေ့ဆုံမယ်ဆိုတဲ့အရေးအယောင်တွေမတွေ့ရသေးပါဘူး။ စနေနေ့က Fox ရုပ်သံသတင်းဌာနနဲ့မီးမြန်ကမ်းမှာတော့သမရထွန်းကအစိုးရလုပ်ငန်းရပ်ဆိုင်နေတဲ့ကိစ္စကိုအောက်လွှတ်တော်နဲ့ညှိနှိုင်းဖို့လမ်းပွင့်ပေးထားကြောင်းသူ့အနေနဲ့နိုင်ငံတော်အရေးပေါ်အခြေအနေကိုမကြေညာသေးကြောင်းပြောဆိုခဲ့ပါတယ်။ Washington Post, ABC, CNN သတင်းဌာနတွေကကောက်ခံတဲ့လူလူစစ်တမ်းအရအမေရိကန်ပြည်သူအများစုကထရန့်ကိုအပြစ်တင်ကြပြီးဒီမိုကရက်တွေထက်ဆိုင်ရင် Republican Party တွေကအစိုးရရန်နေရာရန်နာထားတဲ့ကိစ္စကိုရောတတိုင်းတိဆောက်ရေးကိစ္စကိုပါဆန့်ကျင်နေကြပါတယ်။ ABC စစ်တမ်းအရ54ရာခိုင်နှုန်းကတတိုင်းတိဆောက်မှုကိုဆန့်ကျင်ပြီး52ရာခိုင်နှုန်းကထောက်ခံပါတယ်
။ Sorry တရင်သမားဂျမဲခါရှိုဂီကိုတပ်ဖြတ်သူတွေကိုကျူးလွန်မှုအတွက်အပြစ်ပေးအရေးယူနိုင်ဖို့ Sorry အင်ရှေ့ဆန်မိုဟာမက်ဘင်ဆယ်မန်အနေနဲ့အသေးချဆောင်ရွက်ရေးအမေရိကန်ဘက်ကပြောဆိုမဲ့အကြောင်းနိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေယိုကမနေ့တနင်္ဂနွေနေ့မှာပြောပါတယ်။ဂျမဲခက်ရှိုဂီကိုလက်ခံနိုင်စရာမရှိတဲ့တပ်ဖြတ်မှုနဲ့ပတ်သက်ပြီးလေးစားမှုရှိရှိနဲ့ဆော်ဒီအင်ရှေ့ဆန်နဲ့ဆော်ဒီတာဝန်ရှိသူတွေဘက်ကအပြည့်အဝတာဝန်ယူမှုရှိစေဖို့အမေရိကန်ဘက်ကဆက်ပြီးဆွေးနွေးမယ်လို့နိုင်ငံခြားရေးဝန်ကြီးပွန်ပေယိုကမနေ့တနင်္ဂနွေနေ့ကတ်တာနိုင်ငံခြားရေးဝန်ကြီးရှိခ်မိုဟာမက်ဘင်အဗ်ဒူရာမန်အယ်တနီနဲ့ဒိုဟာကဆွေးနွေးပွဲပြီးမှပြောဆိုပါတယ်။ပြီးခဲ့တဲ့အောက်တိုဘာလကတူရကီနိုင်ငံဆော်ဒီကောင်စစ်ဝင်ရုံးကိုတွားခဲ့ရမှာကာရှိုဂီတပ်ဖြတ်ခံရတာဖြစ်ပါတယ်။ကာရှိုဂီကဘီအန်ဒီရဲ့ကင်းကင်းနဲ့ပြန်သွားတာလို့ဆော်ဒီဘက်ကကနေဦးပြောဆိုခဲ့ပေမဲ့နောက်ပိုင်းမှာတော့စူးသွန်းလာတဲ့ဆော်ဒီတာဝန်ရှိသူတွေရဲ့လက်ချက်နဲ့တပ်ဖြတ်ခံခဲ့ရတာပါလို့ဝန်ခံခဲ့ပါတယ်။ Washington Post သတင်းစာကြီးရဲ့ဆောင်းပါးရှင်ကာရှိုဂီကိုတပ်ဖြတ်ဖို့အတွက်ဆော်ဒီအစိုးရအဆင့်အမြင့်ဆုံးကနေညွှန်ကြားခဲ့တာလို့တူရကီဘက်ကပြောဆိုထားပေမဲ့လို့လဲဆော်ဒီတာဝန်ရှိသူတွေကတော့အင်ရှေ့ဆန်ကညွှန်ကြားတာမဟုတ်ဘူးဆိုပြီးဆက်ပြီးပြောနေကြပါတယ်။ကာတာမြို့တော်ဒိုဟာကဆွေးနွေးပွဲတွေအပြီးမှာတော့အမေရိကန်နိုင်ငံခြားရေးဝန်ကြီးပွန်ပီယိုကဆော်ဒီနိုင်ငံမြို့တော်ရီယက်ကိုဆက်ပြီးတော့ထွက်ခွာခဲ့ပါတယ်ရှင်
။ပြင်သစ်နိုင်ငံပဲရစ်မြို့ကမုတ်ဖို့ဆိုင်တစ်ခုမှာစနေနေ့ကဓာတ်ငွေ့လို့ယူဆရတဲ့ပေါက်ကွဲမှုတစ်ခုကြောင့်လူ၄ဦးသေဆုံးသွားကြောင်းတနင်္ဂနွေနေ့ကအတည်ပြုနိုင်ခဲ့ပါတယ်။ဖြစ်စဉ်အတွင်းပျောက်ဆုံးနေတဲ့အမျိုးသမီးတစ်ဦးရဲ့ခန္ဓာကိုယ်ကိုအပြိုပြက်ပုံအောက်ကရှာတွေ့ခဲ့ပါတယ်။တည်ဆုံးသူ၄ဦးထဲမှာအဆိုပါအမျိုးသမီးအပြင်မိသားသမား၂ဦးနဲ့စပိန်လူမျိုးကဘာလက်ခီးသွားတူဦးလည်းပါဝင်ပြီးဒါဇင်နဲ့ချီထိခိုက်ဒဏ်ရာရကအဆောက်အုံတွေပျက်စီးသွားခဲ့ပါတယ်။အာဏာပိုင်တွေကလူ50လောက်ကိုယာယီနေရာထိုင်ခင်းပေးထားပြီးနောက်ထပ်ပျောက်ဆုံးနေသူတွေကိုအပြိုပြက်ပုံအောက်မှာရှာဖွေနေပါတယ်။မိသားသမားတွေရဲ့အဆိုအရဓာတ်ငွေ့ယူဆင့်ရာကနေစနေနေ့ပေါက်ကွဲမှုဖြစ်ရတာလို့ဆိုပါတယ်။တောင်ဝန်ထမ်းဆောင်ရင်းတည်ဆုံးသွားတဲ့မိသားသမား၂ဦးအတွက်စိတ်ထိတ်ကြိတ်ဝမ်းနည်းပြီးကြောင်းပြင်သစ်သမ္မတမက်ခရွန်ကသူ့ Twitter မှာရေးပါတယ်။ပေါက်ကွဲမှုဟာမတော်တဆဖြစ်တာလို့ယုံကြည်ရပေမဲ့အာဏာပိုင်တွေဘက်ကတော့ဘာကြောက်ဆိုတာကိုမကြေညာသေးပဲအကြမ်းဖက်ဝါဒဆွဲလို့ရရှိမရှိစုံစမ်းနေဆဲဖြစ်ပါတယ
်။ VOA American သံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9335ไฮโดรมีเตอร์40 kHz 9839ไฮโดรมีเตอร์48 kHz 6153ดุติยานายเวมาไลน์เลมิเตอร์190 kHz 1505รูก็นี่ทุ่งเล่นไปได้ပါတယ်ရှင
် VOA မြန်မာပိုင်းစီစဉ်ရဲ့တင်းနယ်လာနေ့မနေ့ခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ကုလသမဂ္ဂရဲ့မြန်မာဆိုင်ရာလူခွင့်ရဲ့အထူးကိုယ်စားလှယ်ရန်ဟီလီရဲ့ထိုင်းနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံ17ရက်ကြာခီးစဉ်ကိုဒီကနေ့မှစတင်မှာဖြစ်ပါတယ်။မြန်မာအစိုးရဘက်ကတော့ကုလအထူးကိုယ်စားလှယ်ရန်ဟီလီရဲ့လှုပ်ရက်တွေကတဖက်သက်ဆန်တယ်လို့ပြောဆိုထားပြီးဆက်ပြီးပူးပေါင်းဆောင်ရွက်မှုမလုပ်ဖို့ဆုံးဖြတ်ထားသလို2019ခုနှစ်ဒီဇင်ဘာလကတည်းကပြည်ဝင်ခွင့်ပိတ်ထားတာဖြစ်ပါတယ်။လူခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ်ရန်ဟီလီကတော့မြန်မာအစိုးရနဲ့ဆက်ပြီးဆက်ဆက်ညှိနှိုင်းသွားနိုင်ဖို့ကြိုးစားနေဆဲဖြစ်ကြောင်းမြန်မာပြည်သူတွေနဲ့တွေ့ဆုံပြီးနိုင်ငံတော်ကလူခွင့်ရေးအခြေအနေတွေကိုဆွေးနွေးသွားမှာဖြစ်တယ်လို့ပြောဆိုထားပါတယ်။ပြည်ရင်းစစ်ကြောင့်တင်းရှောင်နေကြရတဲ့မြန်မာဒုက္ခသည်စခန်းတွေရှိရာထိုင်းနိုင်ငံကိုဒီကနေ့14ရက်နေ့မှာ Mrs. Lee သွားရောက်မှာဖြစ်ပြီးဒီနောက်မှာတော့လာမယ့်16ရက်နေ့မှာတော့တိမ့်နဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေခိုးလုံနေရာဘင်္ဂလားဒေ့ရှ်နိုင်ငံကိုသွားရောက်မှာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမြို့တော်ဓက္ကအပြင်ရိုဟင်ဂျာဒုက္ခသည်တွေရှိရာကော့ဆက်ဘဇားကဒုက္ခသည်စခန်းတွေကိုသွားရောက်ဖို့လည်းအစီအစဉ်ရှိတဲ့အကြောင်းကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးယုံကကြေညာထားပါတယ်ရှင်
။မလေးရှားနိုင်ငံပီနန်ကျွန်းဘူကစ်မင်ရဲ့စစ်မှုဆောင်ကတိုက်ခန်းတစ်ခုမှာနိုင်ငံသားအလုရှာဖွေရေးအေဂျင်စီကလူတဦးဒါဒန်ယာ14ကျက်နဲ့တေဆုံးမှုအတွက်တန်တရားရှိသူမြန်မာနိုင်ငံသား5ဦးကိုမလေးရှားအာဏာပိုင်တွေကဖမ်းဆီးလိုက်ပါတယ်။အ အဲ့ဒီ5ဦးထဲမှာအမျိုးသား4ဦးအမျိုးသမီး2ဦးပါဝင်ပါတယ်အဖမ်းခံရသူမြန်မာနိုင်ငံသားတွေဟာ28နှစ်ကနေ40ကြာရှိပြီးစက်ရုံအသီးသီးမှာအလုပ်လုပ်နေကြတယ်လို့ရဲကပြောပါတယ်ဒီလူသတ်မှုအတွက်တန်တရားရှိသူမြန်မာ5ဦးတေဆုံးသူနဲ့အတူနေထိုင်နေတယ်လို့ရဲကဆိုပါတယ်တေဆုံးသူဟာမန်နိုဂရန်အမည်ရှိအသက်55နှစ်အရွယ်ဖြစ်တယ်လို့စက်ရုံကပြောပါတယ်
လောက်ခလာစာတွန်းမြင်ရရှိရတောင်းဆိုကြတဲ့ထောင်နဲ့ချီတဲ့ဘင်္ဂလားဒေ့ရှ်အထက်ချုပ်အလုပ်သမားတွေမနစ်တနင်္ဂနွေနေ့ကဆန္ဒပြခဲ့ကြတာမှာတော့ရဲတွေနဲ့ထိတ်တိုက်တွေ့ခဲ့ပါတယ်လောက်ခလာစာတွန်းမြင်ရရှိရဆန္ဒပြမှုတွေဟာဆိုရင်လေသတင်းနှစ်ပတ်ထဲကိုရောက်ရှိလာပါပြီရှင
်အမေရိကန်ပြည်ထောင်စုအရှေ့လေပိုင်းဒေသတလွားကနေရာအတော်များများမှာတောက်ကြနေကစာပြီးနှင်းမုန်တိုင်းတိုက်ခတ်နေပြီးရေမတော်တဆဖြစ်မှုတွေကြောင့်သေဆုံးသူအနည်းဆုံး5ဦးရှိခဲ့ပါတယ်နှင်းမုန်တိုင်းဟာစနေနေ့မှာအရှိတ်ဘက်ကန်ယိုဒန်းစီဥတီလာနေတယ်လို့တင်းငွေနေအရှိတ်ဘက်ချမ်းမှာမေရီလန်းနဲ့မြောက်ပိုင်းနေရာတချို့မှာနှင်းတွေဖုံးလွှမ်းနေခဲ့ပါတယ
်တင်းနာလေးနေနဲ့ခင်တင်းစီစဉ်ကိုမတ်တန်ကြီးထိုင်းနဲ့ကိုညံဝင်းအောင်တို့ကတင်ဆက်ခဲ့တာပါရှင်အခုတော့တင်းလွှာတပုတ်ကိုနားဆင်ရမှာပါမြစ်ဆုံဆဲရေကာတာစီမံကိန်းကိုကချင်လူထုထောက်ခံမှုမရှိသလိုထာဝရရပ်တန့်ရေးအတွက်လည်းကချင်နိုင်ငံရေးပါတီတွေကဆက်လက်လှုပ်ဆောင်သွားမှာဖြစ်တယ်လို့ကချင်ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဂွမ်ဂရောင်းအောင်ခန်းက VOA ကိုပြောပါတယ်မြန်မာနိုင်ငံဆိုင်ရာတရုတ်တမ်းမဲ့ဟုံလီယန်နဲ့ဒီဇင်ဘာလကသွားခဲ့တဲ့ကချင်ခီးစင်နဲ့ပတ်သက်လို့စနေနေ့ကတရုတ်တန်ယုံထုတ်ပြန်ချက်အပေါ်မှာတန်အမတ်နဲ့တွေ့ဆုံခဲ့တဲ့ကချင်နိုင်ငံရေးပါတီတွေရဲ့သဘောထားသိရအောင်ဂွမ်ဂရန်အောင်ခန်းကိုဆက်သွယ်မေးမြန်းထားတာအပြည့်စုံနားဆင်ပါရှင်။မြန်မာနိုင်ငံဆိုင်ရာတရုတ်တမ်းမဲ့ Mr. Hong Yan ရဲ့ကချင်ပြည်နယ်ခီးစင်နဲ့ပတ်သက်လို့ဝေဖန်မှုတွေပြင်းပြင်းထန်ထန်ထွက်လာပြီးတဲ့နောက်ရန်ကုန်တရုတ်တန်ယုံကနေဇန်နဝါရီလ12ရက်နေ့ကတန်အမတ်ရဲ့ဒီဇင်ဘာလ28ရက်နေ့29ရက်နှစ်ရက်ကြာသွားခဲ့တဲ့ကချင်ခီးစင်အကြောင်းသတင်းထုတ်ပြန်ခဲ့တာပါ။သူ့ရဲ့ကချင်ပြည်နယ်ခီးစင်အတွင်းကချင်နိုင်ငံရေးပါတီတွေဘာသာရေးအဖွဲ့အစည်းတွေနဲ့တွေ့ဆုံရမှာကချင်ပြည်နယ်ဒေသခံတိုင်းရင်းသားပြည်သူတွေဟာမြစ်ဆုံရေအားလျှက်စစ်စီမံကိန်းကိုစန့်ကျင်ကန့်ကွက်မှုမရှိကြောင်းနဲ့စီမံကိန်းကိုစန့်ကျင်ကန့်ကွက်သူတွေဟာပြင်ပကလူတွေနဲ့အဖွဲ့အစည်းတွေသာဖြစ်တယ်လို့သူနဲ့တွေ့ဆုံခဲ့တဲ့ကချင်နိုင်ငံရေးပါတီနဲ့ဘာသာရေးအဖွဲ့အစည်းတွေကတရုတ်တမ်မတ်ကိုပြောပြခဲ့ကြောင်းအဲ့ဒီထုတ်ပြန်ချက်ထဲမှာဖော်ပြထားသလိုကချင်အဖွဲ့အစည်းတွေကမြစ်ဆုံစီမံကိန်းကိုမဆန့်ကျင်တဲ့သဘောထားရှိကြောင်းသိရတဲ့အတွက်လေတမ်မတ်ကချီးကျူးပြောဆိုခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့တမ်မတ်ဟွန်လီယန်နဲ့တွေ့ဆုံဆွေးနွေးခဲ့တဲ့ကချင်ဒီမိုကရက်ပါတီဥက္ကဋ္ဌဂွမ်ဂရောင်းအောင်ခန်းကတော့ဒီအချက်ဟာလွဲမနေပြီးသူတို့အနေနဲ့မြစ်ဆုံဆဲစီမံကိန်းကိုထောက်ခံနေဆိုတာပြောဆိုခဲ့ခြင်းမရှိဘူးလို့ VOA ကပြောပါတယ
်။ကျွန်တော်သူ့ရဲ့နေမှာအဲဒါတွေကတော့သူ့အနေနဲ့ပြောပြခြင်းဖြစ်ပါတယ်။အဲဒါကိုကျွန်တော်အနေနဲ့သဘောတူတယ်လို့မှမရှိပါဘူး။မြစ်ဆုံရေးသားတာနဲ့ပတ်သက်ပြီးမှအဲကျွန်တော်ကန့်ကွက်ပါဘူးဖန်ကျင်ပါဘူးဆိုတဲ့အချက်လက်တွေကိုတရုတ်သားမကနေအောင်ဆောင်စုကြည်စာရေးခိုင်းပါတယ်။အဲဒါကြောင့်ကျွန်တော်ကဒီကြိုးတဲ့ဟာကိုသဘောတူချက်တွေတစ်ခုမှမရှိပါဘူး။ဒီရမျိုးဆိုရင်ဒီကတာကိုထောက်ရရတော့ကချင်လူထုနဲ့အတူဆန့်ကျင်တော့မှာပါ။နောက်တစ်ချက်ကတော့ကျွန်တော်ဒီမျိုးဆိုရင်ကတာဟာအရာဝတီမြင့်ဟာကျွန်တော်ကချင်လူထုတရားထင်းနဲ့ပိုင်ဆိုင်တာမဟုတ်ပါဘူး။ပမာတပီလုံးနဲ့ဆက်ဆက်နေတဲ့မြစ်ဖြစ်ပါတယ်။ဒါကြောင့်တနိုင်ငံလုံးနဲ့ဆက်ဆက်နေတဲ့အခြေအနေမျိုးဖြစ်တာကြောင့်တနိုင်ငံလုံးနဲ့ကျွန်တော်အတူတူအတရားကိုဆန့်ကျင်တော့မှာပါ။ဒါကြောင့်မို့ဒီလာတော့ကျွန်တော်ကချင်တခုထဲနဲ့ဆက်မအကုန်လုံးပမာတည်လုံးနဲ့ဆိုင်တာကြောင့်မို့လူထုတရားလုံးနဲ့ဆက်ကျင်သွားဖို့လိုအပ်ပါလား
ပြီးခဲ့တဲ့ရက်ပိုင်းအတွင်းကပဲကချင်ပြည်နယ်နဲ့အခမ်းအနားကိုတက်ရောက်လာတဲ့ဒေါအောင်ဆန်းစုကြည်ဟာကချင်ဘာသာရေးနဲ့လူမှုအဖွဲ့အစည်းတွေနဲ့တွေ့ဆုံချိန်မှာမြစ်ဆုံဆဲစီမံကိန်းဆက်ပြီးလှုပ်ဆောင်မလားမလှုပ်ဆောင်ဘူးလားဆိုတဲ့အမေးကိုပုံမွေလင်းလင်းပြောဆိုခဲ့ခြင်းမရှိခဲ့ဘူးလို့လည်းဂွမ်ဂရန်အောင်ခန်းကဆိုပါတယ်အလားတူကချင်ပြည်နယ်မှာအခြားတရုတ်မြန်မာပူးပေါင်းဆောင်ရွက်နေတဲ့စီမံကိန်းတွေနဲ့ပတ်သက်လို့လည်းပြည်ထောင်စုအစိုးရတရက်အနေနဲ့ဒေသခံကချင်ပြည်သူတွေကိုပွင့်လင်းမြင်သာမှုရှိရှိချပြဆွေးနွေးသဘောတူညီမှုရယူတာမျိုးမရှိတဲ့အတွက်တရုတ်စီမံကိန်းတွေကိုသူတို့အနေနဲ့ကန့်ကွက်ကြောင်း Grand Ground အောင်ခန်းက VOA ကိုပြောပါတယ
်ဒီဆက်မှုဆိုရင်လည်းကျွန်တော်အခုလက်ရှိအစိုးရ NLD နဲ့ချုပ်ဆိုထားခြင်းဖြစ်ပါတယ်ကျွန်တော်ဒီပါတီကျန်းမာပါတီအတက်ခံပြီးလို့ရောအခုလူထုတွေလည်းချပြခြင်းမရှိပါဘူး။ဒါကြောင့်ဒီအားကိုလည်းကျွန်တော်လုံးဝဆန့်ကျင်ပါတယ်၊ကောက်ကွက်ပါတယ်။ကျွန်တော်ကတော့ဒီမှာရှင်းရှင်းလင်းလင်းနဲ့တင်ပြပါတယ်။ဒီကျွန်တော်ကချင်ပြည်ထဲမှာဒီနေရာတွေသူတို့တည်ရပြည်တွေနဲ့ခြေဆိုင်ပြီးမှဝေဒါတို့ရှိတယ်၊ကြိုက်တာဆိုင်ပြီးအများကြီးဝေဒါတို့ရှိတယ်။ဒီဟာကတည်ရတဲ့ချင်းစစ်ဆန်ရေးကြီးရဲ့ ပြည်ထောင်စုဖြစ်လာနိုင်တယ်ဒါကြောင့်ဒီဟာတွေမလုပ်သင့်ဘူးဆိုတဲ့ဟာကိုလည်းကျွန်တော်ပြောပြပါတယ်သူတို့
တရုတ်တန်ယုံရဲ့ထုတ်ပြန်ချက်မှာတော့ဒေါအောင်ဆန်းစုကြည်ဥက္ကဋ္ဌဖြစ်တာဝန်ယူထားတဲ့တရုတ်မြန်မာစီးပွားရေးစင်ကြံသဘောတူညီချက်အရကချင်ပြည်နယ်မှာကုန်သွယ်စီးပွားရေးဖွံ့ဖြိုးတိုးတက်အောင်အပါအဝင်တရုတ်ရဲ့ Belt and Road ရဝင်းလမ်းကြောင်းစီမံကိန်းအတွက်နှစ်နိုင်ငံအစိုးရကအတူတကွတက်ကြွစွာဖော်ဆောင်နေတယ်လို့တရုတ်တမ်မတ်ကြီးကပြောကြားခဲ့တယ်လို့ဖော်ပြထားပါတယ်ကချင်ပြည်နယ်မှာမူရည်စေဝါထုတ်လုပ်ဖြန့်ဖြူးရောင်းချမှုပြဿနာဆိုးရွားနေတာနဲ့ပတ်သက်လို့မူရည်စေဝါတိုက်ဖျက်ရေးမှာတရုတ်နိုင်ငံဘက်ကအပြည့်အဝပူးပေါင်းဆောင်ရွက်ဖို့ဆန္ဒရှိကြောင်းတရုတ်တန်ယုံရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်အထူးသဖြင့်ဘိန်းဖြတ်စခန်းတွေအတွက်ကူညီထောက်ပံ့ဖို့အစဉ်သင့်ရှိနေတယ်လို့တရုတ်တမ်မတ်ကပြောကြားခဲ့တယ်လို့ဆိုပါရယ်တကယ်တမ်းမူရည်စေဝါတိုက်ဖျက်ရေးကိုထိထိရောက်ရောက်ဖြစ်အောင်ဆောင်ရွက်မယ်ဆိုရင်တရုတ်နယ်စပ်ကလာနေတဲ့မူရည်စေဝါဖော်ဆက်ရမှာအသုံးပြုတဲ့ဓာတုပစ္စည်းတွေကိုတိုင်းသားနယ်စပ်တွေဘက်သယ်ဆောင်တာတွေကိုတရုတ်အနေနဲ့ပြင်းပြင်းထန်ထန်နှိမ်နှင်းတင်တယ်လို့ Guan Ground အောင်ခန်းကပြောပါရယ
်ဒီရတဲ့ဒီချန်ပီတရုတ်ဒီနေစပ်နဲ့မူရည်စေဝါအများကြီးထုတ်ထုတ်တာပြည်ရတယ်ဒါကြောင့်ကျွန်တော်တို့ဒီဟာတွေလည်းပြောပြချင်ပါလေဒီအစိုးရကလည်းဒီဟာတွေကတော်တော်လေးဆက်ဆက်မှုတွေလည်းဒါရိုက်မရှိဘူးတော့ရင်းစပ်ဖြစ်တာတော့တကယ်ချင်မလဲဒါလည်းပြည်စုံရရှိပါတယ
်တရုတ်တမ်မတ်ရဲ့ကချင်ခီးစဉ်တွင်တွေ့ဆုံခဲ့တဲ့အဖွဲ့အစည်းတွေကတော့ကချင်ပြည်နယ်ဒီမိုကရေစီပါတီဥက္ကဋ္ဌဒေါက်တာဒူဂျာစီလုံးညီညွတ်ရေးနဲ့ဒီမိုကရေစီပါတီကချင်ပြည်နယ်ဥက္ကဋ္ဌဥက္ကဋ္ဌထိန်နန်လီစုအမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီဥက္ကဋ္ဌဦးရွှေမင်းအပါအဝင်ကချင်နှစ်ချင်းအဖွဲ့ချုပ် KBC ဥက္ကဋ္ဌဒေါက်တာဆမ်ဆွန်းတို့လည်းပါဝင်ပါတယ်ရှင်ဆက်လက်နားဆင်ရမှာကတော့မြမရေးရဆွေးနွေးကြမှာရှင်မြန်မာနိုင်ငံမှာမြေဓုအတွင်းပိုင်းကြောက်မျိုးကိုလေ့လာပြီးငလျင်နဲ့ရေဘေးအန္တရာယ်တွေအတွက်အပြေရနိုင်တယ်လို့ARR မြစ်စည်းဝင်ရာကမ်းလွန်ပင်လယ်အနေကြကြောက်လေးလာရင်နိုင်ငံဖြစ်တည်မှုတမိုင်းကိုလည်းသိရမယ်အကြောင်းဂျပန်အန်နဝါဘူမိသိပ္ပံနဲ့ဤပညာဌာနကပညာရှင်ဒေါက်တာမိုးကျော်သူကိုဒေါက်ခင်မျိုးတက်က VOA ရုံးမှတွေ့ဆုံမေးမြန်းထားပါတယ်ရှင
်မိုးကျော်သူပြောပါတယ်ထင်ပါဒီလိုမျိုးကဘာမီအတင်းပိုင်းအကြောက်ပေါ့နော် OP ကို light ဆိုခေါ်တဲ့ကြောက်သွားရဗမာနိုင်ငံမှာလည်းရှိတယ်ဆိုတော့ဒီဗမာနိုင်ငံရဲ့ဒီဘယ်နေရာမှာရှိလဲဘာလို့စိတ်ဝင်စားဖို့ကောင်းလဲနည်းနည်းလေးပြောပြပေးပ
ါဟုတ်ကဲ့ကျွန်တော်ကအထူးပြုလေ့လာခဲ့တဲ့သူမဟုတ်တော့အတိအကျကြီးမဟုတ်ပေမဲ့ကျွန်တော်အချမ်းမြင့်သီးတလို့ပြောရရင်တော့ရခိုင်ချင်းတောင်တန်းနာဂတောင်တန်းတကြောမှာရှိပါတယ်နောက်ပြီးတော့စကိုင်းပြည့်ရွေကြီးရဲ့မြောက်ဖက်တကြောမှာရှိပါတယ်အဲ့တော့ကျွန်တော်တို့ဘယ်လိုပြောမလဲဒီရခိုင်နာကတောင်တန်းကြီးဆိုတာကငလျင်အရမ်းများတယ်ဘာလို့လဲဆိုတော့ဒီအိန္ဒိယသမုဒ္ဒရာတိုက်ကြီးကတိုက်ကြီးကဒီအာရှတိုက်ကြီးရဲ့အောက်ကိုတိုးဝင်နေတဲ့အချိန်မှာဖြစ်လာတဲ့နောက်ဆက်တွဲဖြစ်ရတယ်ပေါ့နော်အဲ့ဒီပိုင်းနောက်ပြီးစကိုင်းပြည့်ွေကြီးရဲ့မြောက်ဖွဲ့ပိုင်းမှာရှိနေဆိုစကိုင်းပြည့်ွေကြီးရဲ့လှုပ်ရှားမှုနဲ့ဘလောက်ဆက်ဆက်မှုရှိမလဲဆိုတဲ့ဟာတွေအပိုင်းနေဆိုတော့ကျွန်တော်တယံဇာတဆိုတာထက်ကိုဒီမြန်မာနိုင်ငံရဲ့ဒီဘယ်လိုခေါ်မလဲတဘာဝဘေးအန္တရာယ်အပိုင်းနဲ့ပတ်သက်ပြီးတော့သူတည်တနာတွေမှာတော်တော်လေးစိတ်ဝင်စားစရာအချက်လက်တွေတိလာနိုင်မယ်လို့ထင်တယ်လေဆိုတော့အခုဟာကကျွန်တော်တို့ကကုန်းမော်ကဘူမိပေဒါအနေနဲ့ကြောက်တွေကိုဟို sample နမူနာယူပြီးဓာတ်ခွဲလေ့လာတဲ့အပိုင်းလောက်ပဲရှိတာဆိုကျွန်တော်ဒီတက်ပို့ပြီးတော့မြန်မြန်သိအောင်ဆိုပြီးတော့အောက်နဲ့အတီတူးကြည့်တဲ့ဟာမျိုးကျွန်တော်အိုမားနဲ့တစ်ဆင့်ဤပညာတွေကိုသုံးဖို့အတွက်ကိုစိတ်ကူးထားပါတယ
်ဟုတ်ကဲ့ဆိုတော့အခုလိုမျိုးပေါ့နော်ဒီမြန်မာနိုင်ငံမှာကဟိုဒီပင်ဒီ marine science လို့ခေါ်တဲ့ဒီပင်လယ်ရေအောက်နဲ့တူးတဲ့ဟာနာပတ်သက်ပြီးတော့ပေါ့နော်တိတ်ပြီးတော့တွန်းတွန်းကြဲကြဲမလောက်ကြသေးပါဘူးဆိုတော့ဒီဘာသာရက်ဟာဘလောက်ရေးပါတယ်ဟိုကိုမိုးကျော်သူကိုယ်တိုင်ဒီပါရဂူပွဲကိုဒီကတိုတိုဟိုကဂျပန်ကတက်ကတူမှာယူထားဆိုတော့ဒီကနည်းနည်းလေးရှင်းပြပေးပါဒီကဘလောက်စိတ်ဝင်စားဖို့ကောင်းလဲဒီကပေါ့နော်ဒီဂျာကိုလေ့လာခြင်းအားဖြင့်ဘာတွေဟိုပေါ့နော်ဒီမြန်မာနိုင်ငံဆော့ဆော့ပြောသလိုကိုဗမာနိုင်ငံရဲ့နောက်ပိုင်းဟိုတဘာဝဘေးအန္တရာယ်အထီကိုပေါ့နော်ဒါတွေတွက်ချက်လို့ရဆိုတော့အဲ့ဒါနည်းနည်းလေးဆက်ဆက်ပြီးတော့ရှင်းပြီးတော့ပြောပြပေးပ
ါဟုတ်ကဲ့ခင်ဗျာကျွန်တော်ကဂျပန်ကိုသွားခဲ့တာလဲဒီမြန်မာပြည်မှာ marine geoscience marine geology မရှိလို့ပထမဆုံးအနေနဲ့ပညာသွားယူပါဆိုပြီးဆရာတွေကညွှန်ကြားလို့ကျွန်တော်သွားပြထားပါဆိုတော့အဲ့ဒီအတိုင်းနဲ့သွားပြီးပညာယူလိုက်တဲ့အချိန်မှာခက်ခဲခဲခဲဟ ဟိုစူးစားခဲ့ရတဲ့အပိုင်းတွေအများကြီးပေါ့နော်ရှိပေမဲ့တကယ်ကိုစိတ်ဝင်စားတဲ့ပညာဖြစ်တယ်လို့မျိုးမြန်မာနိုင်ငံအတွက်ပင်လယ်ရဲ့ area ကြီးအခြေကြီးရှိတဲ့မြန်မာနိုင်ငံအတွက်ကတော့အရန်ကိုအရေးကြီးတယ်ဆိုတာသိလာခဲ့ရပါတယ်အဲ့ဒါကြောင့်ပြန်လို့လဲအထူးသဖြင့်ပြောရရင်တော့ geo hazard ပေါ့နော်ဒီငလျင်တွေလှုပ်မယ်ဆူမာထရာမှာလှုပ်ခဲ့တဲ့ငလျင်ကြီးရှိတယ်လို့ကျွန်တော်တို့ရဲ့အန်ဒမန်တကြောမှာလဲဒီစကိုင်းပြည့်ရကြီးကပင်လယ်ထိဆင်းသွားတာငလျင်တွေရှိလာနိုင်တယ်ဆိုတော့သိနေပြီးသားပါငလျင်လှုပ်လာရင်ဆူနာမီဆိုတာရှိလာမယ်ပါလို့ဆိုပင်လယ်ကမ်းရိုးတာဆိုတော့ဒီဟာတွေအတွက်ပတ်သက်ပြီးတော့ပင်လယ်ကမ်းရိုးတာဆိုတာလူနေများတဲ့နေရာတွေကြီးပဲဆိုတော့အန္တရာယ်များကြီးပါပြီးတော့မှဆူနာမီမဟုတ်ဖဲနဲ့တောင်မှအခုကျွန်တော်တို့ကြုံနေရတဲ့ရေကြီးတဲ့ကိစ္စ၊ဒီရေတက်တဲ့ကိစ္စအထူးသဖြင့်ဆိုစစ်တောင်းမြစ်ဒီရေတက်တဲ့ဟာအရန်ကြမ်းပါလေ။ဆိုတော့ဒီလိုကိစ္စတွေကပြောရရင်တော့နည်းနည်းလေးလေးလာယုံနေတဲ့လူတွေအများကြီးအသက်ကိုကယ်လို့ရမယ်ဆိုတဲ့အပိုင်းတွေပါ။နိုင်ငံသားအကူအညီတွေအများကြီးလည်းမလိုပါဘူး။ပြီးတော့နောက်အရာရီမြေကြီးတစ်ခုပါ။အခုစကားဆက်ဆက်သွားလို့အခု conference ကြီးမှာအထူးတွေ့လိုက်ရတာပေါ့နော်ကျွန်တော်မြန်မာဆိုတဲ့ခေါင်းစဉ်လေးနဲ့ search လုပ်ကြည့်လိုက်တဲ့အခါမှာအများကြီးတက်လာပါတယ်။ဘာတွေတက်လာလဲဆိုတော့ ARD မြကြောတခြားမှာပြပကပညာရှင်တွေအများကြီးပဲသူတင်နာလောက်ထားပါဝင်နေကြကောင်းတာမြန်မာသူတင်နာပညာရှင်တယောက်နှစ်ယောက်ပဲပါတဲ့အပြင်ဘယ်လို့မှလာပြီးမတက်နိုင်ဘူးခင်ဗျဒီကိုလာပြီးဆိုတော့ပြပကပညာရှင်တွေအများကြီးကသူတင်နာလုံနေဆိုတဲ့ဘောကအရန်ကိုစိတ်ဝင်စားဖို့ကောင်းတာတစ်ခုရဲ့နောက်တစ်ခုကကဘာပေါ်မှာဒီသူတင်နာဒီနေရာတစ်ခုပဲကြံနေခဲ့တာကျန်တဲ့တကဘာလုံးကလှုပ်လှုပ်ပြီးသွားပြီဆိုတဲ့ဟာပါပဲအဲ့တော့ ARD ARD မြကြီးရဲ့ ARD ရဲ့မြဝကျုံပေါ်ဒေတာပြီးတော့မှတခါ ARD မြဝကျုံပေါ်လည်းဆက်ပြီးပြောရင်ဒီ shell ပေါ့နော်ကံယူတန်းတခြားမှာရေတိမ်မဲမှာအခုကျွန်တော်ရေနံနဲ့သဘောတောင်းကြီးထွက်တဲ့နေရာဒီမှာဆိုရင်က ARD fan လို့ခေါ်ပါတယ်ဒီပင်ရက်တောင်ပုံစံနဲ့ပေါ့နော်သူပြီးသွားတဲ့နေရာကဒီအန်တန်ကြောက်ကြောက်တွေအထူးကြီးအများကြီးရှိနေပြီးတော့အဲ့ဒီရဲ့ဖွဲ့စည်းပုံဘယ်လိုဖြစ်တယ်ဆိုတဲ့ဟာတွေကအခုစပြီးဒလေးလာနေတာပါအဲ့ဒါအပြင်ကိုဒီပြောရရင်ပင်လယ်ထဲမှာဆိုတော့ geo science ပြင်မဲ့နည်းနည်းညွယ်သွားပြင်မဲ့သဘောမုန်တိုင်းတွေကာကွယ်ဖို့အတွက်ဒီကိစ္စကြီးလည်းအများကြီးလုပ်လို့ရမှာပါခင်ဗျာငါးဖက်နဲ့ဆိုလို့ဟာတွေကတော့ဒါဝင်ငွေရရစီးပွားရေးအတွက်လည်းအရန်ကောင်းတဲ့ကိစ္စတွေပ
ါဟုတ်ကဲ့ဆိုတော့မြန်မာနိုင်ငံမှာဒီဘာသာရပ်ကတိတ်ပြီးတော့မထွန်းကားသေးပါဘူးအဲ့တော့ထွန်းကားအောင်ဘာတွေလုပ်ဖို့လိုလဲပေါ့နော်ဒီအခြေခံကတော့ဘူမိဗေဒလို့လူရနားလည်ထားပါတယ်ဒါပေမဲ့ဘူမိဗေဒဘာသာရပ်ကောကုမိုးကျော်သူဗမာပြည်လည်းသွားပြီးတော့ဒီဟောတက်ကလူတွေမှာသွားပြီးတော့တန်းတန်းနေပေးနေတယ်ပို့ချနေကြတော့နည်းနည်းဟိုပြော့ပြပေးပါမြန်မာနိုင်ငံရဲ့အခြေအနေပေါ့နော်ဘူမိဗေဒဘာသာရပ်နဲ့ဒီဒီဟိုမရိန်းလို့ခေါ်တဲ့ဒီပင်လယ်ရေအောက်ဆိုင်ရာလေ့လာတဲ့ဘာသာရပ်ကိုပေါ့နော်ဟိုဘလောက်များတိုးတက်မှုရှိနေအခြေအနေလေးနည်းနည်းပြော့ပြပေးပ
ါဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒီတက်ကသူတွေက2017ဆနှစ်လောက်မှာစပြီးတော့ marine geology ကိုသင်ကြားဖို့ဆိုပြီးတော့ပြထားဟိုသင်ကြားခွင့်ပေးတယ်ပေါ့နော်ဒါပေမဲ့မယူမနေရအဆင်မဟုတ်သေးပါဘူးလက်ရွေးစင် selective အနေနဲ့ပဲခွင့်ပြုလာပါအဲ့ဒီအချိန်ကစပြီးတော့ကျွန်တော်တို့ရဲ့မိတ်ဆွေတွေပေါမောက်ခါတွေကနေပြီးတော့အကူအညီတောင်းလာပြီးပြောလာတယ်တကြောင်မလို့ကျွန်တော်အလဲ2014ခုနှစ်ကစပါပါတနှစ်ကို10ယောက်ကျွန်တော်ရဲ့ဌာနကိုခေါ်တယ်ပြီးတော့ marine geoscience ဆိုတာကဘာအဆင်နဲ့ဘယ်လိုလုပ်နေကြလဲဆိုတာအလုံးသူတို့10ရက်တည်တည်လေ့လာရေးပုံစံလေးတွေစီစဉ်ပေးတယ်လို့မျိုးသူတို့ကသင်ထားတဲ့ကလေးတွေကကျွန်တော်က10ယောက်ကိုခေါ်လိုက်တယ်ဒီ10ယောက်ကသူတို့တက်ကူပြန်သွားရင်900 800ယောက်သူတို့တင်ထားတယ်အဲ့ကလေးတွေကိုကျွန်တော်ကတစ်နှစ်ပမာပြီးသွားရင်3ရက်ဆက်တိုက်မိုးလင်းမိုးချုပ်ပါအထူးတင်နာအနေနဲ့ပေးပါတယ်အထူးတင်နာဆိုတာကကျွန်တော်ကစာတင်နာမဟုတ်ဘဲသူတို့တင်ထားတဲ့အခြေခံအပေါ်မှာဒီကလေးတွေစိတ်ဝင်စားမှုတိုးလာအောင်ပေါ့နော်ကျွန်တော်ပုံမြင်ပြောပြတာပါကျွန်တော်လက်ရှိကဘာပေါ်မှာလုပ်နေတဲ့ဘူမိဗေဒဆိုတာဘူမိဗေဒတစ်ခုတည်းမဟုတ်ဘူးဘူမိသိပ်ပံပါလာမယ်ယူပဗေဒပါလာမယ်ဓာတုဗေဒပါလာမယ်တခြားသမိုင်းတွေပထဝီတွေအကုန်ပါလာပြီးတော့ multi disciplinary ပေါ့နော်ဘက်ဆုံးကနေဆက်နွယ်ပြီးတော့လောက်ကြတဲ့သူတေသနာကဘလောက်ပြီးစိတ်ဝင်စားဖို့ကောင်းတယ်ဆိုတော့ဟာတို့ပြောပြပြောပြပြီးတော့မှတို့အထက်ကတော်လာတဲ့ကလေး generation တွေကိုတချို့ပြပြမွေးလာတဲ့ပုံစံမျိုးနဲ့ချဲလာတဲ့ဥစ္စာအခုဆိုရင်ငါးနှစ်မြောက်သွားပြီပေါ့ခင်ဗျာပြောရရင်လည်းလူ2000လောက်အထိကျွန်တော်မွေးထားတဲ့အဆင့်လောက်တော့ရောက်သွားပါပြီဆိုတော့ variation ကလည်းအမျိုးမျိုးရှိမယ် artist ရာလည်းအများကြီးပါတကယ်တော်တဲ့ကလေးတွေကဘလောက်စနစ်ကမကောင်းခဲ့ဘူးပြောခဲ့မယ်တော်တဲ့ကလေးတကယ်ကိုတော်တယ်ကျိုးစားရခရီးအရမ်းကိုကျိုးစားခဲ့ကြတာဆိုတာလေ
းဟုတ်ကဲ့ဆိုတော့ဒီလိုမျိုးပေါ့နော်ဒီစိတ်ဝင်စားဖို့ကောင်းတဲ့ဗမာပြည်အတွက်လည်းအမတန်အကျိုးရှိမဲ့ဘာသာရပ်တစ်ခုပေါ့နော်အစိုးရဘက်ကပေါ့နော်ဒီပညာရေးဌာနအစိုးရဘက်ကဘာတွေပံ့ပိုးကူညီပေးဖို့လိုတယ်လို့ထင်ပါလဲ
ဟုတ်ကဲ့ခင်ဗျာဟိုအားလုံးသိကြတဲ့အတိုင်းပေါ့နော်ဒီမြန်မာပြည်အစိုးရဆိုတာလည်းဒီပြန်လည်ထူထောင်ရေးဆိုတဲ့အပိုင်းကိုအကြီးအကျယ်လုပ်နေတာသူလည်းကဏ္ဍပေါင်းစုံနဲ့အရမ်းကိုအလုပ်များတဲ့အပိုင်းတွေရှိပြီမဲ့လို့ခေါ်မလဲ coordination ပေါ့နော်မြန်မာလိုဘယ်လိုပြောရမလဲမသိဘူးဒီပညာရည်တခုနဲ့တခုက
ပူပေါင်းဆောင်ရွက်တ
ာဟုတ်ကဲ့ဆက်နွယ်နေတာဆိုတော့ပူပေါင်းဆောင်ရွက်မှုအရင်ရေးကြည့်ပါလေအထူးသဖြင့်ကျွန်တော်ပြောချင်တာကတက္ကသိုလ်တခုတည်းကသူတည်တနာလုံးလို့မရတယ်လို့အစိုးရဌာနတခုတည်းကလည်းသူတည်တနာလုံးလို့မရပါဘူးအဲ့တော့အားလုံးကမျှပြီးတော့ဘာလို့ဆိုတော့တကယ်တော့သူတင်တာလုံနိုင်မဲ့လူဆိုတာကတက်ကတူမှရှိတယ်လို့မျိုးသူတင်တာလုံဖို့လိုအပ်တဲ့ဟာနဲ့ budget ရှိတာကအစိုးရဌာနတွေမှာရှိပါတယ်အဲ့တော့အစိုးရဌာနရဲ့တက်ကတူတွေရဲ့ပြီးတော့မှ public ကဏ္ဍကကုမ္ပဏီတွေရဲ့ပ ပူပေါင်းပြီးဆက်နွယ်ပြီးလောက်ကြမယ်ဆိုရင်အញ្ញံကိုအကျိုးရှိမယ်ဆိုတာရေနောက်အခုပြပကနေပြီးတော့ကျွန်တော်တို့တွေအခုညီတွေအများကြီးလာတယ်နောက်စိတ်ဝင်စားလို့သူတွေလာလို့တယ်ဆိုရင်ရားသလောက်ယူတတ်ဖို့ပါယူတဲ့အချိန်မှာလည်းအကျိုးရှိရှိယူတတ်ဖို့ပါပဲပညာယူဖို့ကအရေးကြီးပါပစ္စည်းယူဖို့ကအရေးမကြီးဘူးဆိုတော့ကျွန်တော်အဓိကပြောချင်ပါတယ်ပစ္စည်းဆိုတာကနောက်ကြလေပစ္စည်းကတန်မိုးဈေးသက်တာပြီးတော့ပစ္စည်းကောင်းကောင်းရမယ်ဆိုတဲ့ဟာကိုကျွန်တော်နားလဲစီခြင်းတယ်အဲ့တော့ပညာကိုအဓိကယူစီခြင်းတယ်ပြီးတော့အတွေ့အကြုံကိုယူစီခြင်းတယ်ဆိုတာဟာပါအဲ့တော့အစိုးရဘက်ကလုပ်ပေးဖို့ကအဲ့လို coordination တွေကိုသာပြပကလာပြီးလှုပ်ရှင်တဲ့လူတွေလောလောကူလှုပ်နိုင်အောင်ပြည်တွင်းကသူတွေပြပကိုသွားပြီးတော့ပူပေါင်းဆောင်မှုတွေလှုပ်နိုင်အောင်စီစဉ်ပေးနိုင်မယ်ဆိုရင်တော့မှငွေအများကြီးစိုက်ထုတ်စရာမလိုဘူးဆိုတဲ့ဟာလေးပ
ါဟုတ်ကဲ့ဆရာပြောတော့ဒီနိုင်ငံရေးချမ်းလူတွေမြန်မာနိုင်ငံထဲမှာဒီကသူတေသတာကြီးလာလှုပ်ကြတဲ့အချက်လက်တွေယူတဲ့ဗမာဒီကမသိကြဘူးနော်ဆရာဥပမာလေးနည်းနည်းပြောပြပေးပါလားဆရာအစိုးရအနေနဲ့ဘာတွေလုပ်ရမလဲဆိုတာသိသွား
ဟုတ်ပါတယ်ခင်ဗျအဲ့ဒါအရန်ကိုအရေးကြီးတဲ့ကိစ္စပါကျွန်တော်ကတော့ပြောချင်တာအထဲမှာလည်းပါပါတယ်နိုင်ငံတိုင်းနိုင်ငံတိုင်းပေါ့နော်တိုးတက်တဲ့နိုင်ငံတိုင်းရောကျွန်တော်အာဆီယံနိုင်ငံအိန္ဒိယနိုင်ငံတွေရောကြည့်မယ်ဆိုရင်ဒီသုတေသနကိုအားပေးဖို့အတွက်ဆိုပြီးတော့နိုင်ငံတကာနဲ့ချိတ်ဆက်ဖို့ဆိုတာ centralize ပေါ့နော်ဒီအပိုင်းတွေမှာဘ ਹੁ ချုပ်ကင်မှုအရန်အရေးကြီးပါတယ်ဟောဆိုတနေရာတဲကိုအားလုံးလာမှသိနေမှအားလုံးကိုအဲ့လိုဘ ਹੁ ချုပ်ကင်ပြီးတော့ information အားလုံးကဝင်လာပြီဆိုရင်အဲ့ကနေမှတခါအားလုံးကိုအမှုလင်းလင်းမြင်းလင်းတာတာနဲ့အကုန်လုံးဖြန့်ပေးနိုင်မယ်ဆိုရင်မလျှောက်တော့ဘူးပေါ့နော်အားလုံးပြီးရင်အဲ့မှာအပြိုင်ဆိုင်နဲ့တကယ်ကိုပုံမှန်လင်းလင်းနဲ့အပြိုင်ဆိုင်ဝင်ပြီးတော့ရှောက်နိုင်ပြီးတော့တကယ်တော်တဲ့လူတွေကိုရွေးချယ်ခွင့်ပြပကိုရောပေးပြည်တွင်းကနေလည်းလှုပ်ခွင့်ရမယ်ဆိုရင်ကနိုင်ငံအတွက်ကအရန်ကိုအကျိုးရှိမဲ့ကိစ္စပါဒါငွေကုန်ကြေးကျဖြစ်မဲ့ကိစ္စလည်းမဟုတ်ဘူးအဲ့ကြောင့်အဲ့ဒီကိစ္စကိုတော့ကျွန်တော်အများဆုံးလှုပ်စေပေးစေခြင်းပါတယ်အထူးသဖြင့်ပညာရေးမှာပြောရရင်တော့ဒီလိုဦးစီးဌာနတစ်ခုကနေပြီးတော့နိုင်ငံသားပညာတော်တင်ကိစ္စကိုကွန်ထရိုးလုပ်တယ်ဆိုတဲ့ကိစ္စကဘယ်လိုမှမလုပ်သင့်တော့တဲ့ကိစ္စတစ်ခုပါ
အမှုကျော်သူဆောစောကပြောသွားတဲ့အထက်မှာပေါ့နော်ဒီမြန်မာနိုင်ငံရဲ့မြဝကျွန်းပေါ်ဒီအေယာဝတီမြဝကျွန်းပေါ်ဒေတာကိုလူတိုင်းကတိတ်ကဘာတလွှာစိတ်ဝင်စားကြတယ်လို့ပြောပါတယ်နော်ဆိုတော့ဒီဟာလေးနဲ့ပတ်သက်ပြီးတော့နည်းနည်းလေးရှင်းပြပေးပါဘာတွေလေ့လာဖို့လိုလဲဒီအေယာဝတီမြစ်ကနေစီးဆင်းလာတဲ့ဟိုဟာနှုံးအနယ်တွေကြတဲ့ဒေတာမှာပေါ့နော်ဘာတွေလုပ်ဖို့လိုလဲနည်းနည်းရှင်းပြပေးပ
ါဟုတ်ကဲ့ခင်ဗျာဒီအစီအစဉ်နဲ့ပတ်သက်တဲ့ဟာမျိုးပေါ့နော်ကျွန်တော်ပထမဆုံးမြန်မာနိုင်ငံနဲ့သုတေသနကိုစိတ်ဝင်စားအောင်ဖြစ်လာတာ2004ခုနှစ်ကပါဒီအာရှတစ်ခုလုံးမှာ Delta ဆိုတဲ့ project အကြီးတစ်ခုဂျပန်ကနေဦးဆောင်ပြီးလုပ်ကြတာအရန်ကိုအောင်မြင်သွားပါတယ်အဲ့အချိန်မှာအဲ့အဖွဲ့အစည်းကမြန်မာနိုင်ငံကအေယာဝတီမြစ်တစ်ခုပဲကျန်နေတယ်ကဘာဘွားရှိသမျှမြစ်ပေါ့နော်အဲ့လောက်ဒီကီလိုမီတာ1000နဲ့ရှည်တဲ့ scale ထဲမှာဆိုရင်ကျန်နေပြီးတော့မှဒီ AR fan ဆိုတဲ့ဟာဆိုတာဒီအနေနဲ့ကြတာအရန်ကိုများတယ်ဒီဟီမာလေးယားကနေပြီးတော့ဟိမဝန္ဒနာနဲ့တယ်လာလိုက်တဲ့အနေတွေကအရှည်ကြီးဖြတ်ပြီးတော့မှဒေတာမျိုးစုံကိုဖြတ်ပြီးမှရောက်လာတာဆိုတော့အဲ့လိုဟာမျိုးသူတည်တနာကိုအရန်ကိုလှုပ်ချင်တဲ့အတွက်ကြောင့်မဆက်ဆက်တွေ့ပေးပါဆက်ဆက်ပေးပါဆိုတဲ့ဥစ္စာနဲ့ကျွန်တော်စခဲ့တာပါအဲ့သူတည်တနာကိုစိတ်ဝင်စားတာဆိုတော့အခုနောက်ဆုံးအနေနဲ့ကျွန်တော်တို့ဘယ်လိုလောက်ထိကိုစိတ်ကူးထားလဲဆိုတော့မြစ်ကြီးတစ်ခုလုံးကတည်လာတဲ့ဟာကိုမြစ်ကြီးတစ်ခုလုံးမှာကျွန်တော်သူတည်တနာလှုပ်မယ်ဆိုရင်လူထောင်တထောင်သုံးပြီးတော့ဆယ်နှစ်လောက်တောင်ကျွန်တော်တို့မပြီးနိုင်ဘူးခင်ဗျငွေလည်းအများကြီးကုန်တယ်အဲ့တော့ဂရုတုပေါက်ကနေကျွန်တော်စောင့်တယ်လို့ပါပဲပြန်ဆောင်တယ်လို့ပေါ့နော်ကျွန်တော် AR မြစ်ကဒီ shell မှာထွက်လာလိုက်ရင်အခုရေနံ twin တူးထားတဲ့တူးထားတယ်ရှိတယ်ဒါပေမဲ့အဲ့ twin က data တွေကိုကျွန်တော်မသိသေးဘူးအဲ့မှာစောင့်ပြီးတော့မီတာ900မီတာ1000တူးလိုက်တယ်ဆိုရင်နှစ်ကတန်းနဲ့ချီတဲ့ဟာကြီးတစ်ခုလုံးကိုကျွန်တော်တို့အခုတက်ခွဲတဲ့ဤပညာတွေကလည်းအရန်ကိုကောင်းနေတာမှုလို့တက်ခွဲလိုက်တယ်ဆိုရင်ကျွန်တော်တို့ကတမီတာချင်းတမီတာချင်းတစ်စင်တမီတာတစ်စင်မီတာတစ်နှစ်ချင်းတစ်နှစ်ချင်းရဲ့သမိုင်းကိုကျွန်တော်တို့အတိအကျသိရမယ်အဲ့တော့ကဘာကြီးဆိုတာပေါ့နော်ကျွန်တော်တို့မြန်မာနိုင်ငံကြီးရဲ့ကျန်ခဲ့တဲ့နှစ်တောင်းတသိန်းတန်းကနေပြီးဖြစ်ခဲ့တဲ့အပြောင်းလဲတွေကျွန်တော်တို့အကုန်လုံးပြောနိုင်မယ်ပြောနိုင်တဲ့အစီကျွန်တော်တို့ဘယ်လောက်ထိစိတ်ကူးရင်လာလဲဆိုရင်မြို့ပြတွေဘယ်လိုဖြစ်လို့ပျက်စီးသွားပြီးဘယ်လိုတိုးတက်လာရတယ်ဆိုတဲ့ဟာပါရာသီဥတုနဲ့ဆက်နေပြောနိုင်တဲ့အဆင့်ထိတော့ကျွန်တော်တို့စိတ်ကူးရင်ထားပါတယ
်အခုလုံးအတိတဲ့ဘဝတူတာတွေမျှဝေပေးတဲ့အတွက်ဦးမိုးကျော်သူအရန်ကျေးဇူးတင်ပါတယ
်ဟုတ်ကဲ့
အခုနားဆင်ကြရတဲ့မြမရေးရာဆွေးနွေးခန်းအစီအစဉ်ကို VOA မြန်မာပိုင်းရဲ့စနေနေ့ TV Magazine အစီအစဉ်မှာလည်းကြည့်ရှုအားပေးနိုင်ကြပါရရှင်။မကြခင်တင်ဆက်တော့မဲ့ဒုတိယပိုင်းနိုင်ယူဝက်မှာတော့ဥစီသူအောင်မြင့်ရဲ့ဆောင်းပါးနားဆင်ရတဲ့အခါမှာအေးတိုက်ခိုက်မှုပြဿနာဘလို့အဖြေရှာမလဲဆိုတဲ့အကြောင်းကိုဆွေးနွေးတင်ပြထားတာကိုနားဆင်ရမှာပါ။ VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါမြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ။ VOA မြန်မာပိုင်းရဲ့တနင်္လာနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီအထိဆက်လက်ထုတ်လွှင့်သွားမှာပါ။လိုင်းဒိုမီတာ32 kHz 933လိုင်းဒိုမီတာ40 kHz 9483လိုင်းဒိုမီတာ48 kHz 6153လိုင်းလက်မီတာ190 kHz 1505တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒါပြင်ကျမတို့အခုထုတ်လွှင့်နေတဲ့အစီအစဉ်တွေကို VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းတိုက်ရိုက်နားဆင်နိုင်ကြပါတယ်။အခုဒုတိယပိုင်းနိုင်ဝက်အတွက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းတုံသက်ချက်ထူးခြားစံပြကပ္ပသတင်းများစာရာတွေကိုနားဆင်ရမှာပါအခုတော့မြမပြည်ကပေးစာအစီအစဉ်ကိုမအေးတန်တော်ကျော်ကတင်ဆက်မှာပါရှင်မင်္ဂလာပါရှင်VOA ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOA မြန်မာပိုင်း Facebook ပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့အမှတ်ချက်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မရှင်။နောက်ပိုင်းမှာတော့တိကျတဲ့သောရရှင်တွေအချင်းချင်းပေးပို့လာတဲ့မြန်မာသတင်းတွေကိုမေတ္တာတည်လက်ဆောင်ဖြစ်နေထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ပထမဦးဆုံးတော့နှစ်သက်အတွက်မင်္ဂလာပါဆိုပြီးတော့နှစ်သက်မတိုင်ခင်ဒီဇင်ဘာလကတည်းက Messenger မှာနှုတ်ခွန်းဆက်လာသူတယောက်ရဲ့စာကိုဖော်ပြပေးစီမှာလေ။သောရရှင်ဆမ်မွန်ဆိုတဲ့ Facebook account ပိုင်ရှင်နှုတ်ခွန်းဆက်လာတာပါ
။မင်္ဂလာရှိသောနှစ်သက်ကို VOA ဌာနကြီးနဲ့ Du VOA ဝိုင်းတော်သားများ VOA ဝန်ထမ်းများနှစ်သက်နာဆင်အားပေးကြသော VOA ပရိသတ်များအားလုံးမင်္ဂလာနှစ်သက်များကိုနောက်နှစ်တရားကျော်တိုင်ပျော်ရွှင်ကျန်းမာချမ်းမြေ့ခြင်းများစွာဖြင့်ကြုံတွေ့ဖြတ်သန်းနိုင်ကြပါစေကြောင်းဆုမကောင်းတောင်းအပ်ပါရခင်ဗျာ။VOA ကြီးကဘာတီသွေတီမြဲအတွန့်ရှည်တင်ကြံအောင်မြင်ပါစေဗျာ
ဟုတ်ကဲ့ပါဒီသောရရှင်ကိုကျမတို့ VOA အနေနဲ့လည်းအထူးကျေးဇူးတင်တယ်လို့မျိုးအခုစာရေးလာတဲ့သူအနေနဲ့လည်း2019ခုနှစ်ကမင်္ဂလာနှစ်သက်တနှစ်ဖြစ်ပါစေလို့ပြန်ပြီးတော့ဆုတောင်းပေးစီပါတယ်တောင်ပေါ်သားလေးကျွန်တော်ဆိုရယ် Facebook account ဖိုင်ရှင်ကတော့ VOA ကိုအမြဲတမ်းနားထောင်ပါတယ်သတင်းတွေကိုဒီထက်မကပို့ပြီးတော့တင်ဆက်ပေးနိုင်ပါစေကြောင်းဆုတောင်းပေးလိုက်ပါတယ်ဟုတ်ကဲ့အမြဲတမ်းနားဆင်အားပေးတဲ့ဒီသောရရှင်ကိုလည်းကျေးဇူးအထူးတင်ပါတယ်ရှင်တင်မိုးလွင်ဆိုတဲ့သောရရှင်ကတော့ VOA ကထုတ်ဝေတဲ့စာဆောင်များကိုဝယ်ယူဖတ်ရှုလိုပါတယ်။လမ်းညွှန်ပေးနိုင်မလားခင်ဗျာတဲ့။ဟုတ်ကဲ့ Messenger မှာစာရေးလာလို့ Messenger ကနေပြီးတော့လည်းတိုက်ရိုက်စာပြန်ထားပါတယ်နော်။ကျမတို့ VOA သတင်းဌာနကစာဆောင်မထုတ်ဝေပါဘူး။ VOA ကတင်ဆက်တဲ့သတင်းတွေကိုဖတ်ရှုခြင်းနဲ့ဆိုရင်တော့ကျမတို့ရဲ့ဒီ internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာဖတ်ရှုနိုင်ပါတယ်ရှင်။အဲ့ဒီမှာရုပ်မြင့်သံကြားအစီအစဉ်ကိုလည်းကြည့်ရှုနိုင်ပါတယ်။အဲ့ internet ဆာမျက်နှာကိုတရားဝင်မှုအခက်အခဲရှိတယ်ဆိုတော့ဒီ Facebook ပေါ်က VOA Burmese News ဆိုရဲကျမတို့ရဲ့ Facebook VOA မြန်မာပိုင်းဆာမျက်နှာမှာတွားပြီးတော့သတင်းတွေကိုဖတ်ရှုလို့ရပါတယ်။နားဆင်ကြည့်ရှုလို့လည်းရပါတယ်နော်။အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်။ဦးထင်ထွန်းဆိုရဲဒီတော်ရရှင်တယောက်ကတော့ VOA ကိုဟိုးရင်ထဲကနားထောင်လာပုံမှာအခုတော့သူက Facebook ကိုအသုံးပြု Messenger ကနေစာရေးလာတာပါ။ခေရဲ့အပြောင်းရွှေ့သဘောကိုလိုက်ပြီးတော့ဒီတော်ရရှင်လဲခင်နဲ့အညီလိုက်ပြီးပြောင်းလဲတဲ့ပုံရှိပါတယ်နော်ဒီသောရရှင်က VOA ကိုနားထောင်လာတာဒေါ်မြင့်မြင့်ဆိုတော့လက်ထက်ကလေးကပါတဲ့နှစ်ပေါင်းများစွာကြာခဲ့ပါပြီအထူးကျေးဇူးတင်ပါတယ်နောက်သောရရှင်မင်းမင်းကမိကုန်းတစ်ခုမေးလာပါတယ်ညာပိုင်းစီစဉ်တွေကိုကြည့်ရှုနားဆင်ခြင်းနဲ့ဘလို့ဖွင့်ရမှန်းမသိဖြစ်နေလို့ကျွန်တော်မှအခက်အခဲဖြစ်နေရပါတယ်ကျေးဇူးပြုပြီးအကြောင်းပြန်ပါတယ်ဟုတ်ကဲ့ကျမတို့ VOA မြန်မာပိုင်း Facebook အစာမျက်နှာမှာအစီအစဉ်တွေကိုတိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါတယ် Radio ရောရုပ်မြင်သံကြားအစီအစဉ်ကိုပါတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ Facebook ပေါ်က VOA Burmese News ဆိုတဲ့အစာမျက်နှာမှာတွားပြီးကြည့်ပါနော်ရုပ်မြင်သံကြားကဆိုရင်တော့ကျမတို့ရုပ်မြင်သံကြားကနေညစဉ်ထုတ်လွှင့်ပေးပါတယ်ကျမတို့ရုပ်မြင်သံကြားအစီအစဉ်တွေကို DVV ရုပ်မြင်သံကြားအစီအစဉ်ကနေပြီးတော့လဲကျမတို့အစီအစဉ်ပြီးတဲ့ညမှာပဲထပ်ပြီးတော့ပြန်ပြီးတော့ထုတ်လွှင့်ပေးပါရရှင်။ရေဒီယိုအစီအစဉ်တွေကိုတော့ကျမတို့ဒီရေဒီယိုမီတာလှိုင်းနေကနေပြီးတော့ဒီနေ့ကို3ချိန်မနေ့တစ်ခါညနေပိုင်းမှာတစ်ခါညပိုင်းမှာတစ်ခါတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ပြန်လွှင့်အစီအစဉ်နဲ့ဒီနေ့ကိုစုစုပေါင်း5ချိန်ထုတ်လွှင့်ပေးနေပါရရှင်။စီစဉ်နေတဲ့ပတ်သက်ပြီးတော့ရေးလာကြတဲ့သောရရှင်တွေထဲမှာတော့ဒီသောရရှင်တယောက်ရန်ကုန်နဲ့ပန်ကောက်ဆိုပြီးတော့နှိုင်းရှင်ထားတဲ့အစီအစဉ်ကိုနားဆင်ပြီးတော့ရေးလာတဲ့သောရရှင်တယောက်ရဲ့စာကိုပြောပြပေးခြင်းပါတယ်ရဲသူရအောင်ဆိုတဲ့သောရရှင်ဖြစ်ပါတယ်သူရဲ့အမြင်ကတော့
လမ်းပန်းဆက်သွယ်ရေးကောင်းမှုကလည်းရေးကြည့်ပါတယ်မြို့ပြတစ်ခုဖွံ့ဖြိုးဖို့အတွက်လမ်းပန်းဆက်သွယ်ရေးအစဉ်ပြေမှနေထိုင်သူတွေသွားလာရလွယ်ကူပြီးတော့မြို့ပြဖွံ့ဖြိုးမှုလည်းလှေမြန်လာပါလိမ့်မယ်မိန်လာစနစ်ကလည်းတော်တော်ဆိုးပါတယ်ရန်ကုန်မှာမိန်လာအညစ်အကြေးကိုနောက်ပေးလမ်းကြားတွေပဲပြည့်နေကြတာပါပိုက်လိုက်နေတည်တခြားခြားစူးစီးရဲ့စနစ်လည်းမရှိပါဘူးပြီးရင်အနံ့အသက်တွေယောဂဗျာပြဿနာတွေဖြစ်လာပါလိမ့်မယ
်ဟုတ်ကဲ့ပါမြို့ကြီးတွေဖြစ်တဲ့ရန်ကုန်နဲ့ဘန်ကောက်နှိုင်းရှင်တဲ့အခါမှာလမ်းပန်းဆက်သွယ်ရေးအဓိကဖြစ်ပါတယ်ဆိုပြီးဒီသောရရှင်ရဲသူရအောင်သူ့ရဲ့အမြင်ကိုရေးလာတာဖြစ်ပါတယ်ရှင်ရှင်နေမြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတာမှာတော့အဲ့ဒီကစာတချို့ကိုပြောပြပေးသွားခြင်းပါတယ်။ဒီအခုလောလောဆယ်မြန်မာနိုင်ငံအနောက်ပိုင်းရခိုင်ဒေသမြောက်ပိုင်းမှာဖြစ်ပေါ်နေတဲ့မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့ကြားမှာတိုက်ပွဲတွေနဲ့ပတ်သက်ပြီးတော့သောရရှင်နေသူတို့ရဲ့အမြင်တွေကိုရေးလာကြတာပါ။ကျွန်တော်ရခိုင်ပြည်နယ်မြောက်ဦးနယ်ဇေယျောက်ရီကျေးရွာကမောင်ဖြူတန်းဖြစ်ပါတယ်ဆိုတဲ့သောရရှင်သူကတော့မြန်မာအစိုးရပြောခွင့်ရှိသူတူပြောသွားတဲ့အကြောင်းအရာကိုတုံ့ပြန်လာတာဖြစ်ပါတယ်ရှင်
။ခုနှစ်ရက်နေ့ကသမရအိမ်တော်သတင်းစာရှင်းလင်းပွဲမှာဦးစော်ထေပြောသွားတဲ့ရခိုင်ပြည်သူတွေရခိုင်တပ်မတော်ကိုထောက်ခံတာရဲတန်းကရဲပါဆက်ပြီးထောက်ခံနေရခိုင်ပြည်သူတွေစိုးကြိုးကိုခံစားရမယ်ဆိုတဲ့ချင်းချောက်တဲ့စကားကရခိုင်ပြည်သူတရက်လုံးကိုချင်းချောက်သွားတာဗျ။ကျွန်တော်တို့ကိုအကြမ်းဖက်ချင်းချောက်တာပဲလို့ယူဆပါတယ်။လင်းမြန်တွေထုတ်သုံးမယ်ဆိုတော့ရခိုင်ပြည်ကိုစူပူအောင်ပိုလုတ်တဲ့လုပ်ရပါအစိုးရရဲ့ပြန်ကြားရေးရဲ့စစ်တပ်ရဲ့ကိုပြောလိုက်ပါခင်ဗျားတို့ယူများယူသွားကြပြီလားလို့
လောလောဆယ်ထိုင်းနိုင်ငံမှာရွှေပြောင်းအလို့သမားဖြစ်နေရောက်ရှိနေတဲ့ရခိုင်ပြည်နယ်ကမောင်ဖြူတန်းဒီသူ့ရဲ့အမြင်ကိုပြန်ပြီးတော့ရေးသားတုံ့ပြန်လာတာဖြစ်ပါတယ်ဒီလိုမျိုးဒီသောရရှင်နေရဲ့ကိုပိုင်ထင်မြင်ယူဆချက်နိုင်ငံရေးအမြင်တွေကိုထုတ်ပေါ်ပြောကြားလာတဲ့အထက်မှာတော့ကျွန်တော် VOA ကနေပြီးတော့တင်ဆက်ပေးတဲ့အစီအစဉ်တွေကိုနားဆင်ပြီးတော့သူတို့ရဲ့အမြင်တွေကိုတုံ့ပြန်ရေးသားလာတဲ့သောရရှင်နေလည်းပါပါတယ်တကုံမျိုးတကဦးလာထွန်းရဲ့စာကိုအရင်ဖော်ပြပေးကြပါတယ်သူကတစ်ဖက်သက်အပြစ်ရက်စဲရေးဘယ်လဲပါလဲဆိုတဲ့ကောင်းစဉ်နဲ့ကျွန်တော် VOA ကနေပြီးတော့တင်ဆက်ပေးတဲ့အစီအစဉ်ကိုနားဆင်ပြီးတော့ပြန်ပြီးတော့ရေးလာတာဖြစ်ပါတယ်ရှင
်မကြခင်ကြော်ညာထုတ်ပြန်မယ်လို့မီဒီယာတွေကိုပြောတဲ့စကားနဲ့အညီမီဒီယာသမားတွေရဲ့စကားကလည်းတဏ္ဍာရီလောက်နီးနီးပါပဲလားလို့ပြောရမလားအစီအစဉ်ကတော်တော်ကောင်းပါလေဒါပေမဲ့မျက်စိတော့နည်းနည်းဆက်တယ်ကြည့်လေကျွန်တော်ထင်တာကတော့ဗမာအုပ်ချုပ်သူလူတန်းစားသူသဖြင့်စစ်တပ်ကအဲ့ဒီလို ethnic groups တိုင်းရင်းသားအဖွဲ့အစည်းလူမျိုးတွေဖောင်းပွားလာအောင်တပင်သက်သက်လုပ်တယ်လို့ကျွန်တော်ယူဆတယ်နောက်အဓိကအရေးကြီးတာက main actor ဖြစ်တဲ့ဗမာအုပ်စိုးသူလူတန်းစားကတမိုင်းကိုမမကန်ကန်မြင်တတ်မယ်လက်ခံမယ်ဆိုရင်နောက်ပြီးအမျိုးအမြင်ရှိမယ်ဆိုရင်တော့ကျန်တဲ့ဟာတွေလွယ်သွားပါလိမ့်မယ်တခုကမှန်တယ်ဆိုရင်နောက်တစ်ခုကမှန်ရမှာလေ1962ခုနှစ်ကစပြီးလူမျိုးစုတွေနဲ့ဖက်ဒရယ်ညီလာခံကိုဖျက်ခဲ့တာကစစ်တပ်လေစစ်တပ်ကအာဏာသိမ်းပြီးဖျက်ဆီးခဲ့တာစစ်တပ်ကအာဏာသိမ်းပြီးဆီယနာချင်းစနစ်ကိုတီဆောက်ခဲ့တာအခုဆိုရင်ခိုင်ခိုင်မာမာနဲ့ဆီယနာချင်းစနစ်ဆိုတာလုံးဝကိုမသိနိုင်လောက်အောင်ဖြစ်နေတော့လူတွေကထဲထဲဝင်ဝင်မစဉ်းစားရင်တော့ဘလို့မှမရိပ်စားမိနိုင်ကြဘူးဆိုတာထင်ထင်ရှားရှားတွေးလိုက်ရပါတယ
်ဟုတ်ကဲ့မြန်မာနိုင်ငံမှာစစ်အာဏာရှင်ကခိုင်မြဲခဲ့တာကြာလွန်လာပြီဖြစ်တဲ့အတွက်ကြောင့်မလို့အခုလောလောဆယ်စစ်အာဏာရှင်စနစ်အောက်ရောက်နေပါလားဆိုတာတော့မှမသိနိုင်လောက်အောင်လူတွေအနေနဲ့အသားတကျဖြစ်နေခဲ့ရပါပြီလို့ဒီသောရရှင်ဦးလာထွန်းတကုံမျိုးတစ်သူရဲ့အမြင်ကိုပြန်ပြီးတော့ရေးလာတာပါကျမတို့ရဲ့ဓာတ်ရိုက်လေလိုင်းအစီအစဉ်ဒီဇင်ဘာလတုန်းကထုတ်လွှင့်ပေးခဲ့တဲ့ဓာတ်ရိုက်လေလိုင်းအစီအစဉ်တစ်ခုနဲ့ပတ်သက်ပြီးတော့သောရရှင်တယောက်ရေးလာတာကိုလည်းဖော်ပြပေးချင်ပါတယ်နော်နော်ဂျာဂေါ်လူဆိုတဲ့သောရရှင်ရခိုင်ပြည်နယ်ကသောရရှင်ရခိုင်လူမျိုးရခိုင်နယ်ဝါသောရရှင်ဖြစ်ပါတယ်။တိုက်ရိုက်လေလိုင်းအစီအစဉ်မှာရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာပြည်ပခန့်နဲ့ပတ်သက်ပြီးတော့ဆွေးနွေးသွားခဲ့တာကိုအမတ်တမထောက်ခံပါတယ်လို့ရေးလာပါတယ်
။အိညာတိုက်ရိုက်လေလိုင်းအစီအစဉ်မြန်မာနိုင်ငံကရိုဟင်ဂျာအရေးမှာ VOA ကိုဝေဖန်တိုက်ခိုက်တဲ့သူတွေများလာမယ်ဆိုတာကြိုတင်သိနေတယ်။ဒါပေမဲ့သတင်းကိုသတင်းတိုင်းအမြဲတင်ဆက်ပေးနေလို့ကျွန်တော်ကတော့ VOA ကိုအမြဲအားပေးထောက်ခံနေပါတယ်။ မြန်မာနိုင်ငံမှာရခိုင်အရေးမှမဟုတ်ပါဘူးကျွန်တော်တို့လို ethnic minority group တွေအထူးသဖြင့်ကချင်နဲ့ရှမ်းမြောက်ကအရေးတွေကိုမိမောင်းထိုးပြပေးနေလို့ကျေးဇူးတင်ရပါတယ် VOA ရဲ့မိမိတင်ဆက်ရတဲ့သတင်းလုံငန်းအတွက်ကိုယ့်အလုပ်ကိုတာဝန်ကြီးတဲ့အတန်းလွတ်ဌာနအဖြစ်ကျွန်တော်တို့အမြဲတမ်းအားပေးရည်တည်နေပါတယ်ဆိုတာကိုအားပေးစကားလေးပြောပြရစီကျေးဇူးတင်ပါတယ်ဗျာကျွန်တော်တို့ကချင်ပြည်နယ်မှာစစ်ပွဲတွေဖြစ်နေတဲ့လူခွေချိုးဖောက်ခံရမှုတွေနဲ့ဆစ်ဆောင်ဒုက္ခတဲ့အရေးတွေအင်မတန်မှဆိုးဝါးစွာဖြစ်နေတဲ့ဆိုတာကမ္ဘာမှာပြောတဲ့မြန်မာနိုင်ငံပြည်မကသူတွေအများစုမသိရှိသေးတာကျွန်တော်တို့ဝမ်းလဲစရာဖြစ်ရပါတယ် VOA ကိုရိုင်းစိုင်းစွာတုံ့ပြန်တိုက်ခိုက်သူတွေအမြင်မှန်အမြန်ဆုံးရပါစေလို့လည်းဆုတောင်းပေးပါတယ်ဗျာ
မြန်မာနိုင်ငံမှာလူနည်းစုတွေအနှိမ်ခံနေရတဲ့ကာလကြီးမှာအခုလိုမျိုးဒီမီဒီယာတွေအနေနဲ့လည်းဝိုင်းပြီးတော့ပြောခံဝေဖန်ခံနေရတယ်ဆိုတဲ့ကိစ္စပေါ်မှာသူကရေးလာတာပါတရရှင်နော်ဂျာဂေါ်လူဖြစ်ပါတယ်တရရှင်ရဲ့ရင်ဖွင့်စာတွေကိုဒီတစ်ပတ်ဒီမှရရက်ချင်ပါတယ်တေးတောင်းလာတဲ့တရရှင်တွေကိုလည်းအလှည့်ပေးချင်ပါတယ်ရှင်ကျွန်တော်တို့ view မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ view ကနေပြီးတော့မြစ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ် email ပေးဖို့မယ်ဆိုရင် bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်သောရစင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်ခုဆက်ပြီးတော့သရရှင်နဲ့တောင်းလာတဲ့မြစ်တာဒေလက်ဆောင်တခြင်းတပုတ်နဲ့ဖြောပြပေးစင်ပါလေသရရှင်ချစ်ကိုဆိုတဲ့သရရှင်မှာမင်္ဂလာပါ VOE ဝိုင်းတော်သူဝိုင်းတော်သားတွေအားလုံးကျန်းမာကြပါစေမြစ်တာဒေလက်ဆောင်တောင်းကြပါလေရွာကတငယ်ချင်းစမ်းဦးအတွက်ပါတဲ့ဦးလေးဖြူရဲ့ယုံကြည်ရာဆိုတဲ့တခြင်းလေးတောင်းဆိုကြပါလေဆိုပြီးတော့တငယ်ချင်းဖြစ်တဲ့ချစ်ကိုမြစ်တာဒေလက်ဆောင်ပါလာပါလေရှင်ဒီတော့ဒီသရရှင်တောင်းဆိုထားတဲ့ယုံကြည်ရာဆိုတဲ့လေးဖြူတီဆိုထားတဲ့တခြင်းလေးဒီတစ်ပတ်ထုတ်လွှင့်ဖြောပြပေးစင်ပါလေနော်ဒီတိတောင်းတဲ့တော်ရရှင်ချစ်ကိုနောက်ပြီးတော့တငယ်ချင်းကိုစန်းဦးနဲ့ VOA တိချစ်တော်ရရှင်နဲ့အားလုံးဒီသချင်းလေးကိုနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ကြပါအောင်ရှင်
။ရှောင်းနေမှုတွေများစွာနေဆက်နေတောင်းကမိတော့ကြမှာလောင်ပေလုံးတရားတွေများစွာကောင်းနေမှာပြင်းနေ
ဆိုထားတဲ့ယုံကြည်ရာဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရပါ မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ခြင်းပေးစာတွေရင်ဖွင့်စာတွေနဲ့တေးသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေတာပါ ရေဒီယိုကနေဖန်ယူနာဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook အစမြင်လာမှာလည်းဓာတ်ရိုက်နာဆင်နိုင်ပါတယ်ရေဒီယိုကနေဓာတ်ရိုက်နားမထောင်လိုက်ရတဲ့သူတွေအနေနဲ့တော့ VOA ကလွှင့်ထုတ်ပေးတဲ့အစီအစဉ်တွေကိုအင်တာနက်ဆာမြင်တာ Facebook ဆာမြင်တာတို့မှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျွန်တော်တို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါလိမ့်ရှင်။ VOA ကိုလည်းစာရေးကြပါအောင်နော်။တော်တော်ရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင
်။ VOA မြန်မာပိုင်းစီစဉ်ကိုနားဆင်ကြည့်ရှုပြီးတော့ဝေဖန်အကြံပေးအားပေးကြတဲ့အတွက်လဲဝိုင်းတော်သူဝိုင်းတော်သားအားလုံးကကျေးဇူးထူးတင်ပါတယ်ရှင်။အခုတော့ AA တိုက်ခိုက်မှုပြဿနာဘလို့အဖြေရှာမလဲဆိုတဲ့ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသက်ချက်ကိုနားဆင်ကြရအောင်ပါရှင
်။အခုရပိုင်စိတ်ဝင်စားဖို့အကောင်းဆုံးသတင်းကတော့မြမလွတ်လပ်ရေးနှစ်ပတ်လည်နေ့မှာအေးရခိုင်တပ်ဖွဲ့ကနေရခိုင်ပြည်နယ်ကရဲကင်းစခန်းလေးခုကိုတပြိုင်တည်းဝင်ရောက်တိုက်ခိုက်တာအဲ့ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးအစိုးရတပ်မတော်ထိပ်ပြီးစီဝေးလို့အဲ့ဒီစီဝေးအကြောင်းညွန်ကြားရေးမှူးချုပ်ဦးစော်ထေးကသတင်းစာရှင်းလင်းပွဲလို့စတဲ့သတင်းတွေပါပဲလွယ်လွယ်ပြောရရင်ရခိုင်အေးတပ်ဖွဲ့နဲ့ဆက်ဆက်တဲ့သတင်းတွေလို့ပြောရင်လည်းရပါတယ်ရခိုင်ပြည်နယ်တွေကအေးတပ်ဖွဲ့ရဲ့နောက်ဆုံးအခြေအနေအေးတပ်ဖွဲ့နဲ့ပတ်သက်ပြီးအစိုးရတပ်မတော်လွှတ်တော်ရဲ့သဘောထားဘယ်လိုဖြစ်မလဲဒုံဆန်းစုကြည်ဦးဆောင်ကောင်ထဲပေါ်နေတဲ့ငင်းညာရေးကိုရထိခိုက်စေနိုင်သလားဆိုတာကုရပလေးလာဆွေးနွေးကြည့်ကြရအောင်ပါ
ဇန်နဝါရီလ4ရက် AA တပ်ဖွဲ့ရဲ့ရဲစခန်းတွေကိုဝင်ရောက်တိုက်ခိုက်မှုမတိုင်ခင်အချိန်ကတပ်မတော်ကောက်ွယ်ဦးစည်းချုပ်ရုံးကစစ်တိုင်း5တိုင်းမှာလေးလကျော်ကြာအပြစ်ခံရထားမဲ့အကြောင်းကြေညာထားခဲ့ပါတယ်။ဒါပေမဲ့အဲ့ဒီတည်းမှာ AA ရခိုင်တပ်ဖွဲ့အခြေချထားပြီးတပ်မတော်နဲ့တိုက်ပွဲတွေဖြစ်ပွားနေစေဖြစ်တဲ့ရခိုင်ပြည်နယ်မပါဝင်ခဲ့ပါဘူး။တပ်မတော်ရဲ့အပြစ်ရဲ့ကြေညာချက်မှာရခိုင်ပြည်နယ်နဲ့ကြံတိုင်းနယ်ပြည်နယ်တို့မပါဝင်တဲ့ကိစ္စ KIA ကချင်လက်နက်ကိုင်အဖွဲ့အပါဝင်အခြားတိုင်းသားလက်နက်ကိုင်အဖွဲ့တို့ကထောက်ပြပြောဆိုမှုတွေရှိခဲ့ပါတယ်။ကချင်ကိုကန့်တအောင်ပလောင်နဲ့ရခိုင် AA လေးဘွဲ့ပေါင်းထားတဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ကတော့ကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပြီးအဲ့ဒီထဲမှာအခြားအချက်တွေနဲ့အတူရခိုင်ပြည်နယ်မှာရခိုင် AA တပ်ဖွဲ့ကိုထိုးစစ်ဆင်နီတာတွေကိုရက်ဆိုင်ပေးဖို့တောင်းဆိုလိုက်ပြီးအဲ့ဓာရီအကောင့်ထဲပေါ်ပါမသူတို့မြောက်ပိုင်းမဟာမိတ်အဖွဲ့ဘက်ကနေစစ်စင်ရေးလှုပ်ရှားမှုတွေကိုရက်ဆိုင်သွားမဲ့အကြောင်းဆိုပြီးတောင်းဆိုပါတယ်ဒီထုတ်ပြန်ချက်အရရခိုင်ပြည်နယ်ကတပ်မတော်ရဲ့စစ်စင်ရေးလှုပ်ရှားမှုတွေရက်ဆိုင်မပေးတာကြောင့်အခုလိုလွတ်လပ်ရေးနှစ်ပတ်လည်နေ့မှာရဲကင်းစခန်းလေးခုကိုတပြိုင်နက်တည်းတိုက်ခိုက်တုတ်ပြန်လိုက်တာဖြစ်နိုင်ပါတယ်တိုက်ခိုက်မှုနဲ့ပတ်သက်ပြီးတပ်မတော်ဘက်ကထုတ်ပြန်ရမှာအေအေတပ်ဖွဲ့ဘက်ကအင်အား300ဝန်းကျင်လောက်ပါဝင်ခဲ့တယ်လို့ဆိုပါတယ်တိုက်ခိုက်မှုအပြီးထုတ်ပြန်ခဲ့တဲ့ဓာတ်ပုံတွေမှာရဲစခန်းနေရတဲ့အမိုးတွေမှာကြည်စံရစကားပေါက်တွေလိုဖြစ်နေတာကိုကြည့်ရင်အေးအေးအဖွဲဟာလက်နက်ငယ်အပြည့်အစုံနဲ့ကြီးအားအများကြီးအသုံးပြုတိုက်ခိုက်ခဲ့တာတွေ့နိုင်ပါတယ်။ဒါဟာရခိုင်ပြည်နယ်မြောက်ပိုင်းမှာအာစာအကြမ်းဖက်အဖွဲရဲ့တိုက်ခိုက်မှုနှစ်ကြိမ်နဲ့အတော်လေးကိုခြားနာတာတွေ့ရပါတယ်။ဒီဖြစ်စဉ်အပြီးနားလည်လို့ရနိုင်တာကတော့ရခိုင်ပြည်နယ်မှာအခြေချပြီးဖြစ်တဲ့အေးအေးလက်နက်ကိုင်အဖွဲအင်အားဟာတေးတေးမောမောမဟုတ်တော့ဘူးဆိုတာမှန်းဆနိုင်ပါတယ်
။ဘလို့ပဲဖြစ်ဖြစ်ခုဆိုရင်ဒေါ်ဆန်းစုကြည်နဲ့ NLD အစိုးရရဲ့ခွင့်ပြုချက်ကိုလည်းရပြီဖြစ်လို့တပ်မတော်ဘက်ကလည်းရခိုင်ပြည်နယ်တွေကအေးအေးတပ်ဖွဲ့ကိုအသေးချာချေမှုန်းတာလုပ်နေပါပြီ။မေးစရာမေးခွန်းကတော့တပ်မတော်ကနေရခိုင်ပြည်နယ်တွေကနေအေးအေးကိုအပြီးတိုင်ချေမှုန်းပစ်နိုင်မှာလားဆိုတာပါ။လက်တလောနှစ်တွေအတွင်းဖြစ်ပျက်ခဲ့တဲ့အဖြစ်အပျက်တွေကိုကြည့်ရင်အဲ့လိုနှိမ်နှင်းမောင်းထုတ်ဖို့မလွယ်တော့ဘူးလို့မှန်းဆနိုင်ပါတယ်။တကယ်တော့လွတ်လပ်ရေးရပြီနောက်ပိုင်းကစအစိုးရအဆက်ဆက်ကိုရခိုင်တိုင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ပုံကံမှုရှိခဲ့ပါတယ်ပထမဆုံးကတော့ကွန်မြူနစ်ပါတီတွေဦးဆောင်တဲ့လဝဲပုံကံမှုတွေဖြစ်ပြီးဆရာနာရှင်ဦးနေဝင်းလက်ထက်1968ခုနှစ်ဝန်းကျင်ရောက်တော့မှအမျိုးသားရေးလက္ခဏာဆောင်တဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့တွေထူထောင်ပုံကံမှုလုပ်ခဲ့ကြတာပါဒါပေမဲ့ရခိုင်ပြည်နယ်ထဲမှာမဟုတ်ပဲ ALA နဲ့ ALB နှစ်ဖွဲ့စလုံးကချင်နဲ့ကရင်ပြည်နယ်တွေမှာဖွဲ့စည်းခဲ့ကြတာပါအဲ့ဒီအချိန်ကလေးကရခိုင်လက်နက်ကိုင်တပ်ဖွဲ့တွေရဲ့အဓိကရည်မှန်းချက်ဟာသူတို့လက်နက်ကိုင်တပ်ဖွဲ့တွေရခိုင်ပြည်နယ်ထဲမှာအခြေချရေးဖြစ်ခဲ့ပါတယ်
။အဲ့ဒီလိုအခြေချနိုင်မှု1980ကျော်နှစ်တွေကရခိုင်တပ်ဖွဲ့တွေဟာထိုင်းနယ်စပ် KNU နယ်မြေကနေ KNY ရှမ်းကချင်ပြည်နယ်ကိုနယ်စပ်နားကနေပတ် ထက်တန်းပြီးချင်းပြည်နယ်ထဲကနေတဆင့်ရခိုင်ပြည်နယ်ထဲဝင်ရောက်ဖို့မိုင်ရပေါင်းများစွာရှိတဲ့ခီးရှည်ချီတက်ပွဲကြီးဆင်နွှဲခဲ့ကြပါသေးတယ်။ဒါပေမဲ့ချင်းပြည်နယ်အဖက်မှာတက်မတော်ရဲ့ခြေမုံနာကိုခံရပြီးခေါင်းဆောင်လဲကြဆုံတချို့ဖမ်းဆီးခံရပြီးထောင်ထဲရောက်ကုန်ပါတယ်။နောက်နှစ်ပေါင်း40နီးပါးကြာတဲ့အထိရခိုင်တပ်ဖွဲ့တွေရခိုင်ပြည်နယ်ထဲအင်းနဲ့အားနဲ့ခြေချလှုပ်ရှားတက်မတော်ကိုအန်တုတိုက်ခိုက်နိုင်တာမျိုးမရှိခဲ့ပါဘူး။နောက်ပိုင်း2009ခုနှစ် KIA ကချင်လက်နက်ကိုင်ငယ်မြေမှာဖွဲ့စည်းလိုက်တဲ့ရခိုင် AA တပ်ဖွဲ့ကတော့ပထမပိုင်းမှာမဟာမိတ်တွေနဲ့အတူတွဲပြီးတိုက်ခိုက်တာတွေလုပ်ပြီး2015ခုနှစ်ရောက်မှရခိုင်ပြည်နယ်မှာတက်မတော်နဲ့တိုက်ပွဲဖြစ်ပွားတဲ့သတင်းတွေစပြီးထွက်ပေါ်လာပါတယ်။တိုက်ပွဲတွေဇက်တိုက်ဖြစ်ပွားပြီးတဲ့နောက်2016ဧပြီလကုန်မှာတော့ AA တိုက်ပွဲပြဿနာလွတ်တော်တဲ့အထိရောက်လာပါတယ်။အမျိုးသားလွတ်တော်ရဲမှာရခိုင်အမှတ်ဥဝေစိန်အောင်တင်လာတဲ့အဆိုကတော့မြမတက်မတော်နဲ့ AA လက်နက်ကိုင်အဖွဲ့တို့ကြားရခိုင်ပြည်နယ်တွင်ယခုတလောတကြော့ပြန်ဖြစ်ပွားနေတဲ့တိုက်ပွဲများကိုချက်ချင်းရက်စဲပြီး AA လက်နက်ကိုင်အဖွဲ့ကိုနိုင်ငံရေးအရာဆွေးနွေးပွဲသို့ဖိတ်ခေါ်တင်ကြောင်းပြည်ထောင်စုအစိုးရအားတိုက်တွန်းကြောင်းဆိုတဲ့အဆိုပဲဖြစ်ပါတယ်။ဒီဆိုကိုတင်လာပြီးတဲ့နောက်သိလိုက်ရတာကတော့ရခိုင်နိုင်ငံရေးကောင်းဆောင်အားလုံးလူလူဟာ AA တပ်ဖွဲ့ရခိုင်ပြည်နယ်မှာအခြေချတာကိုထောက်ခံတယ်ဆိုတာသိလိုက်ရပါတယ်။ရခိုင်နိုင်ငံရေးကောင်းဆောင်တချို့က AA ရခိုင်ပြည်နယ်ရဲ့အခြေချဖို့ကြိုးစားတာကိုကို့မိခင်ဌာနကိုပြန်လာတာပါလို့ဆိုကြပါတယ်။လွတ်တော်တွင်မှာတော့ရခိုင်အမတ်တွေနဲ့တပ်မတော်သားအမတ်တွေပြင်းပြင်းထန်ထန်သဘောထားကွဲလွဲခဲ့ပါတယ်။အဲ့ဒီအဆိုနဲ့ပတ်သက်ပြီးဆွေးနွေးတာတွေကိုဆုံးဖြတ်ချက်မချခဲ့ဘဲမှတ်တမ်းတင်ယူလောက်လုပ်ပြီးနှစ်ဖက်တင်းမာမှုရော့ကြယုံပဲလုပ်နိုင်ခဲ့တာပါဒီနေ့အချိန်ထိတက်မတော်ဘက်က AA တက်ဖွဲ့ရခိုင်ပြည်နယ်ရဲ့အခြေချတာကိုလက်မခံနိုင်သေးပေမဲ့ AA တက်ဖွဲ့ကတော့ရခိုင်နိုင်ငံရေးသမားတွေနဲ့ရခိုင်တိုင်းရင်းသားအလွှာဆောင်ရဲ့ထောက်ခံမှုပိုရလာတာကိုတော့တွေ့မြင်လာရပါတယ်
နောက်ဆုံးအခြေအနေအရရေကင်းစခန်းတွေဝင်တိုက်ခံရလို့ AA ကိုဒဏ်ပြန်ထိုးစစ်ဆင်ရတယ်ဆိုပေမဲ့တမရော်ဘက်ကတော့တချိန်ချိန်မှာအပြစ်ခတ်ရပ်ပေးပြီးအေအေကိုအသိမှတ်ပြုနိုင်ငံရေးဆွေးနွေးပွဲဝိုင်းရောက်အောင်ခေါ်ယူဖို့လိုပါတယ်။အဲဒီလိုမှမလုပ်နိုင်ရင်အေအေအခြေဆိုင်ရာဒေသတွေမှာတိုက်ပွဲတွေဖြစ်ုံမကအစိုးရအခြေဆိုင်ရာဒေသတွေမှာပါမိုင်းထောင်တာ၊လုံခြံတာ၊ဖောက်ခွဲတာစတာတွေဖြစ်လာမဲ့အလားအလာတွေရှိသလိုမြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေရဲ့တုံ့ပြန်တိုက်ခိုက်မှုတွေလည်းပေါ်ပေါက်ကောင်ပေါ်ပေါက်လာနိုင်ပါတယ်။သတင်းစာရှင်းလင်းပွဲမှာဦးစောထေးပြောသလိုစစ်ပွဲဟာရခိုင်ပြည်နယ်မှာပဲကွက်ပြီးဖြစ်ပွားနေဖို့တော့မဖြစ်နိုင်ပါဘူးတိုင်းပြည်ကိုအမှန်တကယ်ငြင်းချမ်းစေချင်ရင်တော့ရောက်တဲ့နေရာကနေတိုက်ပွဲတွေရက်ပြစ်ခတ်နေရတဲ့အဖွဲ့အစည်းတွေနဲ့စပွဲဝိုင်းတွေပေါ်မှာတွေ့ဆုံဆွေးနွေးအဖြေရှာတာကလွယ်ပြီးအခြားနည်းလမ်းမရှိနိုင်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်
အခုတော့အင်္ဂါနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးမဲ့အကြောင်းအရာကိုမိတ်ဆက်ပေးကြပါရရှင်
ရရှိမြတ်မြမနိုင်ငံဆိုင်ရာတရုတ်တမ်မတ်ကြီးဟာပြီးခဲ့တဲ့ဒီဇင်ဘာလအတွင်းကကချင်ပြည်နယ်ကိုတွားရောက်ခဲ့ရမှာကချင်နိုင်ငံရဲ့လူမှုရေးအဖွဲ့အစည်းတွေနဲ့တွေ့ပြီးတော့ခုနှစ်နှစ်ကြာဆိုင်ရထားတဲ့မြေဆုံစီမံကိန်းပြန်ဆဖို့တကြော့ပြန်တိုက်တွန်းပြောဆိုတာမျိုးတွေရှိလာပါတယ်။ NDI အစိုးရအနေနဲ့ကမြေဆုံစီမံကိန်းကိုတေချာလေ့လာပြီးတော့အသေးစိတ်ထုတ်ပြန်မယ်လို့ဆိုပေမဲ့အခုချိန်အထိအစိုးရရဲ့ပြတ်သားတဲ့သဘောထားကတော့ထွက်မလာသေးပါဘူး။ဒါကြောင့်မလို့လာမယ့်အင်္ဂါနေ့ဒိုင်းလီလိုက်အစီအစဉ်မှာတော့မြေဆုံစီမံကိန်းနဲ့ပတ်သက်လို့ပြန်ဆတဲ့မသိကျွန်တော်တို့ဆွေးနွေးကြမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင်းများလူသူတွေ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေပြပို့ထားမယ်ဆိုရင် VOA ကနေပြီးတော့ဒိုင်းလေးလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ရင်လည်းကိုယ့်ရဲ့အမည်ကိုယ့်ရဲ့မိကွန်းကိုစာနဲ့ဖြစ်စီအသားဖိုင်နဲ့ဖြစ်စီကြိုတင်ပြပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12923823555လေးဖြစ်ပါတယ်။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမဲ့သတင်းရှင်တွေကိုကြိုဆိုပါရခင်ဗျာ
။ဆက်လက်ပြီးတော့ထူးခြားစံပြကြပြသတင်းများအစီအစဉ်ကိုမက်ခင်ဖြူထွေးနဲ့အတူကိုငင်းချမ်းကတင်ဆက်မှာပါရှင်။
တရုတ်နိုင်ငံမြောက်ပိုင်းဟာဘင်မြို့မှာပြစ်စင်ကျင်းပနေကြဖြစ်တဲ့35ကြိမ်မြောက်ရေခဲနဲ့နှင်းပွဲတော်ကိုဇန်နဝါရီလ5ရက်နေ့ကမီရှူမီပန်းတွေပြဖောက်ဖွင့်လိုက်ပါတယ်။ရေခဲရုပ်ထုပေါင်း2019ရုပ်ထုလုပ်ထားပြီးတော့ညာဘက်တွေမှာလည်းမီးအောင်စုံထွန်းညှိထားတာပါ။ဒီပွဲတော်ကိုတရုတ်နိုင်ငံကကမ္ဘာလှည့်ကြီးသွားမြင့်တေးအဖွဲ့ကဦးဆောင်ကျင်းပတာဖြစ်ပြီးလူအမြောက်အများဒီတပြိုင်နဲ့မင်္ဂလာဆောင်တဲ့ပွဲတွေရေခဲခံထဲမှာရေကူးပြိုင်ပွဲတွေနဲ့ဆုံးွားမြစ်ပေါ်မှာရေခဲပြင်လှမ်းစီးတဲ့ပွဲတွေလည်းကျင်းပခဲ့ကြပါဗျ။အဲ့ဒီမျိုးမှာကမ္ဘာလက်ခီးသွားတွေအပန်းပြေစားတောက်နိုင်ဖို့အတွက်စားတောက်ဆိုင်တစ်ဆိုင်လုံးကိုရေခဲနဲ့ထုလုပ်ထားတဲ့ဆိုင်တစ်ခုလည်းရှိပါဗျ။အဲ့ဒီဆိုင်မှာတော့ hot pot စားသုံးနိုင်တယ်လို့ဆိုင်ထွင်းပူချိန်ဟာ ရေကဲမဲ့အောက်300ဒီဂရီမှာရောက်နေတာပါဖြိုးရည်ရမကအနေနဲ့ဘီယာဆိုရင်လဲစက္ကန့်20အတွင်းမှာပဲခဲသွားနိုင်တဲ့အတွက်ထဲတဲ့အများစုကရေကဲခွက်ကလေးတွေမှာဗော့ဒကာအရက်ထည့်တောက်ကြရတာပါဒီဆိုင်ကတော့မတ်လအထိဖွင့်ထားမှာပါရေကဲပွဲတော်ကိုဇန်နဝါရီလ5ရက်နေ့ကနေဖေဖော်ဝါရီလ5ရက်နေ့အထိကျင်းပမှာဖြစ်ပါတယ်ဒီရေကဲပွဲတော်ကို1983ခုနှစ်ကတည်းကစတင်ကျင်းပခဲ့တာဖြစ်ပြီးတော့ကမ္ဘာအနှံ့ကလူသန်းပေါင်းများစွာလာရောက်လည်ပတ်ကြပါတယ်ရှင
်အိန္ဒိယနိုင်ငံအနောက်ပိုင်းဂူဂျာတ်မြို့မှာလူငယ်စုံတွဲပေါင်း62တွဲကိုတပြိုင်တည်းလက်ထပ်ပေးခဲ့ပါတယ်အိန္ဒိယနိုင်ငံရဲ့မင်္ဂလာလက်ထပ်ပွဲတွေဟာကုန်ကျစရိတ်များပြီးငွေရရဲစုံတွဲတွေအတွက်အခုလိုလက်ထပ်ပွဲကျင်းပနိုင်ဖို့ရုန်းကန်ကြရတာပါအထူးသဖြင့်မိဘမဲ့လူငယ်တွေမိဘတူမရှိတော့တဲ့မိသားစုတွေမှာပုံပြီးခက်ခဲတတ်ပါတယ်အဖေအမေကငွေကြေးစိုက်ထုတ်မပေးနိုင်တဲ့အခါအခုလိုမျိုးပတ်ဝန်းကျင်အတိုင်းဝိုင်းကကူညီတဲ့အနေနဲ့ဝိုင်းဝန်းပြီးတော့မိဘမဲ့လူငယ်စုံတွဲတွေကိုမင်္ဂလာပွဲလုပ်ပြီးလက်ထပ်ပေးခဲ့တာပါသတို့သမီးတွေဟာရိုးရာဝတ်စုံအနီရောင်နဲ့ရွှေရောင်ပန်းတွေကိုဝတ်ဆင်ထားပြီးတော့ရှင်ငွေလက်ဝတ်တစားတွေကိုလည်းဝတ်ဆင်ထားသလိုလက်မှာလည်းရိုးရာဆေးမြင့်ကြောင်တွေကိုရေးချဲထားပါတယ်။သတို့သားတွေကတော့အဖြူရောင်ရိုးရာဝတ်ဆုံကိုဝတ်ဆင်ထားပြီးပန်းကုန်းတွေလည်းဘင်းမှာဝတ်ဆင်ထားပါတယ
်။ပြည်နယ်ညမှာလွန်ခဲ့တဲ့နှစ်ပေါင်း2500ကျော်လောက်ကတည်ထွင်ခဲ့တဲ့တရုတ်ကြားကစားနည်းဘိုးကိန်းမှာဂျပန်နိုင်ငံကကျောင်းသူတဦးဟာအသက်အငယ်ဆုံး professional ကစားသူတစ်ယောက်ဖြစ်လာပါတယ်။ဆူမီရာနာကာမူရာဟာအခုချိန်မှာအသက်9နှစ်ပဲရှိပါသေးတယ်။လာမယ့်ဧပြီလ1ရက်နေ့မှာဂျပန်နိုင်ငံဒီဂိုးအဖွဲ့ချုပ်ရဲ့အထူးအစီအစဉ်မှာ professional အဖြစ်နဲ့စတင်တက်ရောက်မှာဖြစ်ပါတယ်။အဲ့ဒီခါကျရင်ဒီ2010ခုနှစ်တုန်းကဂျပန်ဂိုးကစားသူရီနာဖူချီဆာဝါတင်ထားခဲ့တဲ့အသက်17နှစ်နဲ့ professional ဂိုးကစားသူဖြစ်လာခဲ့တဲ့စံချိန်ကိုချိုးနိုင်မှာဖြစ်ပါတယ်။တရုတ်ကြားဂိုးကစားနည်းဟာနှစ်ယောက်ကစားရတာဖြစ်ပြီးတော့ပြန်ဘက်ဖြစ်သူထက်နယ်မြေပိုးပြီးသိမ်းယူနိုင်အောင်ကြိုးစားရတဲ့ကစားနည်းဖြစ်ပါတယ်။ကမ္ဘာတဝန်းလုံးကစားကြတာဖြစ်ပြီးနိုင်ငံတကာဂိုးအဖွဲ့ချုပ်ရဲ့ထုတ်ပြန်ချက်အရအဖွဲ့ဝင်85နိုင်ငံမှာလူပေါင်း46တန်းလောက်ကစားတက်ပြီးလူသန်း20လောက်ပုံမှန်ကစားနေကြတာပ
ါအခုနားဆင်ခဲ့တဲ့ထူးခြားစံပြသတင်းများကို VOA မြန်မာပိုင်းရုပ်သံရဲ့တနင်္ဂနွေနေ့ TV မဂ္ဂဇင်းအစီအစဉ်မှာလည်းအပတ်စဉ်ကြည့်ရှုအားပေးနိုင်ကြပါရဲ့ရှင်တနင်္လာနေ့နေ့ခင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်အခုတော့ကျွန်တော်တို့သတင်းအချင်းချုပ်ကိုတင်ပြဖို့ချိန်ရောက်ပါပြီမတ်တိန်ကီထိုက်ကပြောပြမှာပါရှင်
American သမ္မတ Donald Trump ဟာ Russia နဲ့ Russia သမ္မတ Vladimir Putin အပေါ်ကြေးဇူးကြွေးတင်နေတယ်။ဒါမှမဟုတ်လည်းပြီးခဲ့တဲ့ဇူလိုင်လက Helsinki မှာလုပ်တဲ့ထိပ်သီးဆွေးနွေးပွဲအပါအဝင် Russia ကောင်ဆောင်နဲ့၅ချိန်တိုင်တွေ့ဆုံမှုတွေမှာတီးတန့်ဆွေးနွေးမှုတွေကိုဖုံးကွယ်ထားတဲ့ဆိုတဲ့သဘောမျိုးဖော်ပြနေကြတဲ့သတင်းကိုသမ္မတ Trump ကဖော်ချလိုက်ပါတယ်။သမ္မတအနေနဲ့လက်ရှိမှာရောအရင်တုန်းကရော Russia အတွက်ဆောင်ရွက်ပေးနေတာတွေရှိသလားလို့စနေနေ့ညပိုင်းFox News ရဲ့ဆွေးနွေးပွဲစီစဉ်သူကသမ္မတကိုဒေတိုးမေးမြန်းခဲ့တာမှာတော့သမ္မတထရန့်ကသူ့ကိုမေးခဲ့ဘူးတဲ့မေးခွန်းတွေထဲမှာဒီမေးခွန်းကအရေးပြအစော်ကားဆုံးကိစ္စပဲလို့ဖြေဆိုသွားပါတယ်။ပိတ်ထားတဲ့ပြည်ထောင်စုအစိုးရကိုအ ਨੇ ဆုံးယာယီအဖြစ်ပြန်ဖွင့်ပြီးဒီမိုကရက်တီနဲ့နေဆက်တတိုင်းကိစ္စဆက်ပြီးညှိနှိုင်းဖို့အမေရိကန်အထက်လွှတ်တော်ကသမ္မတဒေါ်နယ်ထရန့်နဲ့အနီးဆက်ဆုံးမဟာမိတ်တို့ကတိုက်တွန်းလိုက်ပါတယ်။တောင်ကယ်ရိုလိုင်းနာအထက်လွှတ်တော်အမတ်လင်းစေးဂရီဟန်ကနောက်တစ်ချိန်အခွင့်အရေးပေးဆွေးနွေးပြီးချိန်မှာသမ္မတလုပ်ပိုင်ခွင့်အရနိုင်ငံတော်အခြေအရေးပေါ်အခြေအနေကြေညာတာကိုထောက်ခံမယ်လို့ Fox News Sunday ဆွေးနွေးပွဲမှာပြောဆိုသွားတာဖြစ်ပါတယ်။ဆိုဒီသတင်းသမားဂျမဲခါရှိုဂီကိုတပ်ဖြတ်သူတွေကိုကျူးလွန်မှုအတွက်အပြစ်ပေးအရေးယူနိုင်ဖို့ဆိုဒီအင်ရှိဆန်မိုဟာမက်ဘင်ဆယ်မာအနေနဲ့အသေးချဆောင်ရွက်ဖို့အမေရိကန်ဘက်ကပြောဆိုမဲ့အကြောင်းနိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေယိုကမနေ့တင်းင်းနေနေမှာပြောပါရယ်ဂျမဲကာရှိုဂီကိုလက်ခံနိုင်စရာမရှိတဲ့တပ်ဖြတ်မှုနဲ့ပတ်သက်ပြီးလေးစားမှုရှိရှိနဲ့ sorry အင်းရှိစမ်းနဲ့ sorry တာဝန်ရှိသူတွေဘက်ကအပြည့်အဝတာဝန်ယူမှုရှိစေဖို့အမေရိကန်ဘက်ကဆက်ပြီးဆွေးနွေးမယ်လို့နိုင်ငံခြားရေးဝန်ကြီးကပြောဆိုခဲ့တာဖြစ်ပါတယ်ကုလသမဂ္ဂရဲ့မြန်မာဆိုင်ရာလူ့အခွင့်အရေးအထူးကိုယ်စားလှယ်ယဟီလီရဲ့ထိုင်းနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံ17ရက်ကြာခီးစဉ်ကိုဒီကနေ့ဇန်နဝါရီလ14ရက်နေ့တနင်္လာနေ့မှာစတင်မှာဖြစ်ပါလိမ့်ရှင်
။မတ်တင်ကြီးထိုက်ပါတရင်အချင်းချုပ်ကိုပြောပြသွားတာပါရှင်။ဒီကနေ့မနေ့အစည်းအဝေးထုတ်လုပ်ရေးမှူးကတော့ကိုညံဝင်းအောင်ပါ။အင်ဂျင်နီယာကတော့ Greg Benz ဖြစ်ပါတယ်။တနင်္လာနေ့နေ့ခင် VOA မြန်မာပိုင်းအစည်းအဝေးကိုနားဆင်ခဲ့ကြတဲ့ကမ္ဘာတစ်လွှားကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်။ရှင်လန်းချမ်းမြေ့ကြပါစေ။ကျမအင်ဂျင်နိုင်ပါ။
This program has come to you from the Voice of America, Washington.